Welcome to the Voice of America in Burmese.
ပြန်ပေါင်းကင်းဝေးတဲ့ညတညဖြစ်ပါစီဗျာ American ပြည်တော်စု Washington DC မြို့တော် VOA American တန်ကနေ2022ခုနှစ်ဇူလိုင်လ23ရက်တောက်ချာနေ့ညပိုင်းမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းလုံးမီတာ32 32နဲ့52တို့အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းစတင်အသံလွှင့်နေပါတယ်ခင်ဗျာဒီညအတွက်အစီအစဉ်မူကတော့ကျွန်တော်ရန်တိုင်းမှာသတင်းလေးပြီးနားဆင်ရမယ့်ထဲမှာတော့အင်းစိန်အကျဉ်ထောင်မှာဖမ်းဆီးခံထားတဲ့အကျဉ်းသားတွေဒီနေ့မနက်ပိုင်းကသနပြတောင်းဆိုတာတွေလုပ်ခဲ့ကြပါတယ်ဒီဆန္ဒပြတာကိုကိုယ်တိုင်ကြားခဲ့ရတဲ့ရှင်းနေတော်များသတင်းပြောတော့တာဖြစ်ပါတယ်ဒီကြောင့်ပြည်သူကိုမကြခင်မှာနားဆင်ရမှာဖြစ်ပါတယ်ဒါပြင်ရခိုင်ပြည်နယ်ကမြို့နယ်တိုင်းမှာအောက်ဆီဂျင်စက်ရုံတိဆောက်ဖို့ပြင်ဆင်နေတဲ့အကြောင်းနဲ့အများဦးမှာတော့စတင်လည်ပတ်နေပြီဆိုတဲ့အကြောင်းတခါချင်းပြည်နယ်နဲ့သခိုင်းတိုင်းဘက်ကပြစ်ခတ်မှုတွေပောက်ကွဲမှုအခြေအနေတွေပါဝင်ချင်းပြည်နယ်မှာတော့ရှမ်းလက်နက်ကိုင်နှစ်ဖွဲ့တိုက်ပွဲဖြစ်ပွားခဲ့တဲ့သတင်းစာရာတွေကိုနားဆင်ရဖို့ရှိပါတယ်အခုတော့တောက်ချာနေညာပိုင်းနောက်ဆုံးရသတင်းတွေကိုမက်ခွန်ညိုနဲ့ကိုဝင်းမင်းတို့ကြီးညာပေးမှာဖြစ်ပါတယ်ဗျ
ဒီကနေ့မနေ့ပိုင်းကမြန်မာပြည်ရဲ့နာမည်အစိုးဆုံးအင်းစိန်အကျဉ်ထောင်ထဲမှာစစ်အစိုးရစံချိန်ရေးတချင်းတွေဆိုနိုင်ငံရေးအရာတောင်းဆိုတဲ့ကြွေးကြော်သံတွေအော်ဟစ်ဆန္ဒပြခဲ့ကြပါတယ်အပီတရင်ဌာနကရတဲ့ဗီဒီယိုဖိုင်ထဲမှာအင်းစိန်ထောင်သားကလမ်းတစ်ခုရဲ့မြင်ကွင်းနဲ့အတူယာရုကဖယ်ရှားခံခဲ့ရတဲ့ဒေါအောင်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်တို့ကိုလွှတ်ပေးဖို့တောင်းဆိုသံတွေကိုလည်းကြားကြရပါတယ်နိုင်ငံရေးမှုနဲ့တရားစွဲခံထားရသူတွေအလုံးကိုချက်ချင်းလွှတ်ပေးဖို့အကျဉ်းထောင်စီမင်းဥပဒေတွေဖျက်သိမ်းဖို့နဲ့ကိုရိုနာဗိုင်းရပ်စ်ပြန့်ပွားကူးစက်နေတဲ့အခုလိုကာလမှာနာမကျန်းဖြစ်နေသူတွေအတွက်ကျန်းမာရေးဆောင်ရှားမှုရဖို့စရာတွေကိုစံထားပြအကျဉ်းသားတွေကတောင်းဆိုခဲ့ကြတဲ့အကြောင်းအမည်မဖော်လိုတဲ့ရှင်းနေတယောက်က AP ကိုပြောပါတယ်အမည်မဖော်ဝင်တဲ့ဒေသခံအမျိုးသမီးတယောက်ကလည်းအင်းစိန်ထောင်ထဲကထွက်လာတဲ့စစ်အစိုးရစန့်ကျင်ရေးတချင်းတွေနဲ့ကြွေးကြော်တန်တွေကိုကြားလိုက်ရတော့ငိုကြွေးမိတဲ့အကြောင်းနဲ့တချင်းတန်တွေနဲ့ကြွေးကြော်တန်တွေဟာနှစ်နာရီလောက်အထိကြာခဲ့တဲ့အကြောင်း AP သတင်းဌာနကိုတယ်လီဖုန်းကတဆင့်ပြောပြခဲ့ပါတယ်စစ်ကားတွေထောင်ထဲဝင်သွားတဲ့အကြောင်းနဲ့ထောင်ပြင်ဘက်မှာစစ်သားတွေစောင့်ကြပ်နေကြကြောင်းကိုလည်းမျက်မြင်သက်သေတွေကပြောပါတယ်ဒီဖြစ်ရပ်ကိုငြင်းငြင်းချမ်းချမ်းဖြေရှင်းဖို့အနောက်နိုင်ငံအများစုပါတဲ့မြန်မာနိုင်ငံဆိုင်ရာတန်မတ်ကြီးတွေကတိုက်တွန်းထားပါရဲ့ရှင်။တရုတ်နိုင်ငံထုတ်ဆိုင်နိုဖန်ကိုဗစ် -19 ရောဂါကာကွယ်ဆေးနှစ်သန်းဒီသတင်းပတ်ထဲမှာမြန်မာနိုင်ငံကိုရောက်ဖို့ရှိတယ်လို့တာဝန်ရှိသူတွေကပြောထားပြီးအဲ့ဒီထဲကဆေးလုံးရေ 9,300,600 မိနစ်ကြာသာပရိနေကရောက်တဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာတရုတ်တန်ရုံရဲ့ Facebook စာမျက်နှာမှာဖော်ပြထားပါရဲ့။ဒါပေမဲ့လည်းစစ်ကောင်စီကဘိုင်ဘာကနေကြာသာပရိနေကသတင်းထုတ်ပြန်လာမှာတော့ဆေးတပလင်းကိုလူနှစ်ဦးနှုံထိုးနိုင်တဲ့ဆေးပလင်းရေ 36,800 ရောက်လာပြီးလူဦးရေ 9,300,600 ကိုထိုးပေးနိုင်တယ်လို့ပြောထားတာကြောင့်တရုတ်တန်ရုံထုတ်ပြန်ချက်နဲ့စစ်ကောင်စီထုတ်ပြန်ချက်ကွဲလွဲနေပါတယ်။ဆိုင်နိုဖန်ကာကွယ်ဆေးနှစ်သန်းကိုတရုတ်ကမြန်မာအတွက်လှူဒါန်းတာဖြစ်ပြီးတရုတ်ဆိုင်နိုဗက်ဘိုင်အိုတက်ကုမ္ပဏီတို့ဆိုင်နိုဗက်ကာကွယ်ဆေး၄သန်းကိုမြန်မာနိုင်ငံကဝယ်ယူထားတာပါ။လက်တလောမှာတရုတ်မြန်မာနယ်စပ်မှာတိပြုတ်လူနာသစ်တွေတိုးလာနေတဲ့အချိန်ယူနန်ပြည်နယ်မှာကာကွယ်ထိန်းချုပ်ရေးကိုတည်တည်တသာတိုးထားပြီးမြန်မာနိုင်ငံဘက်ကလည်းနယ်စပ်မှာကတ်ရောဂါထိန်းချုပ်ရေးနဲ့ကာကွယ်ရေးအတွက်ပူးပေါင်းဆောင်ရွက်မှုရှိမယ်လို့ယုံကြည်တဲ့အကြောင်းတရုတ်သံမကြီးချန်ထိုင်းကပြောပါတယ်။ကိုဗစ်တတိယလှိုင်းတိုင်းအကြီးအကျယ်ရင်ဆိုင်နေရတဲ့မြန်မာနိုင်ငံမှာအောက်ဆီဂျင်မလုံလောက်သလိုသေဆုံးသူလူနာတွေကိုတကြိုရေးအခက်အခဲတွေရင်ဆိုင်နေရတယ်လို့ပရဟိတလုပ်ငန်းလုပ်ကိုင်နေသူတွေနဲ့ကျန်းမာရေးပညာရှင်တွေကပြောပါတယ်။စစ်ကောင်စီဘက်ကတော့တရုတ်နဲ့ရုရှားကကာကွယ်ဆေးတွေဝယ်ယူထားကြောင်းတုံ့ပြန်ထားသလိုမြန်မာနိုင်ငံလူဦးရေ54သန်းမှာ 1.95 သန်းဆေးထိုးပြီးပြီလို့ကျန်းမာရေးဌာနကသတင်းထုတ်ပြန်ပါတယ်ရှင်။မြန မြန်မာစစ်တပ်အတွက် SU-30 တိုက်ခိုက်ရေးဂျက်လေယာဉ်တွေနဲ့ရက်130လေ့ကျင့်ရေးတိုက်လေယာဉ်တွေကိုအစီအစဉ်တိုင်းဆက်ပို့သွားမယ်လို့ရုရှားစစ်ဖက်ပူးပေါင်းဆောင်ရွက်ရေးအေဂျင်စီအကြီးအကဲက Interfax သတင်းဌာနကိုပြောခဲ့တဲ့အကြောင်း Reuters သတင်းမှာဖော်ပြပါတယ်မြန်မာစစ်တပ်အတွက်တိုက်လေယာဉ်တွေပါဝင်စစ်ဖက်ဆိုင်ရာစစ်လက်နက်ပစ္စည်းတွေကိုပို့ပေးသွားဖို့နှစ်နိုင်ငံအနီးကပ်ပူးပေါင်းဆောင်ရွက်နေတဲ့အကြောင်းရုရှားနိုင်ငံပိုင်လက်နက်အရောင်းဝယ်လုပ်ငန်း Rosoboron Export အကြီးအကဲ Alexander Mikheyev ကလည်းဗုဒ္ဓဟူးနေ့ကပြောပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတာကိုငြိမ်းချမ်းစွာကန့်ကွက်ဆန္ဒပြသူတွေအပေါ်အကြမ်းဖက်အင်အားသုံးနှိမ်နှင်းနေဆိုပြီးမြန်မာစစ်တပ်ကိုစစ်လက်နက်ပစ္စည်းရောင်းချထောက်ပံ့တာတွေရပ်ဆိုင်ဖို့လူခွင့်ရေးအဖွဲ့တွေနဲ့အနောက်နိုင်ငံတွေကတောင်းဆိုနေပေမဲ့ရုရှားကတော့မြန်မာနဲ့စစ်ဖက်ဆက်ဆံရေးကိုတိုးချဲ့လာနေတာဖြစ်ပါတယ်။တီးခဲ့တဲ့ဇွန်လနှောင်းပိုင်းကစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ရုရှားခရီးစဉ်အတွင်းမြန်မာနဲ့စစ်ဖက်ဆက်ဆံရေးပိုးပြီးအားကောင်းခိုင်မာအောင်လုပ်သွားမယ်ကြောင်းရုရှားကာကွယ်ရေးဝန်ကြီးဆာဂေးရှိုဂူကပြောကြားခဲ့တာပါ။
အတန်ညာပဲမြန်မာဘာသာအစီအစဉ်လေးကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19ကီလိုဟတ်တင်9565တုံညလိုင်းဒိုမီတာ25ကီလိုဟတ်11800တုံညလိုင်းဒိုမီတာ32ကီလိုဟတ်9335နဲ့စနေတင်းငွေမှာလိုင်းလက်မီတာ190ကီလိုဟတ်1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။သောက်ကြာနေညပိုင်း VOA American တန်ရဲ့ထိုင်တရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြောပြနေပါတယ်မြန်မာနိုင်ငံဆိုင်ရာပြည်ထိုင်သံမတ်တွေခန့်အပ်လိုက်တဲ့အကြောင်းပြည်ထိုင်နိုင်ငံကြီးဝန်ကြီးဌာနကကြေညာလိုက်ပါတယ်လက်ရှိသံမတ်ကြီးဒန်ချက်နေရာမှာသံမတ်ကြီးပီဖာဝါစ်ကိုဒီနေ့ပဲအသစ်ခန့်အပ်လိုက်တယ်လို့ပြည်ထိုင်နိုင်ငံကြီးဌာနကကြေညာလိုက်တာပါသံမတ်ကြီးဖာဝါစ်ဟာအရင်တော့ကနိုင်ငံကြီးဝန်ကြီးဌာနရဲ့အာဖရိကနဲ့အာရှဒေသဆိုင်ရာခန္ဓာတွေနဲ့ကျန်းမာရေးလုံခြုံရေးဆိုင်ရာတွေမှာလည်းတာဝန်ယူခဲ့သူဖြစ်ပါတယ်အခုတမ်မတ်ကြီးရာထူးသက်ကိုအောက်ဂုတ်လကစပြီးတာဝန်ထမ်းဆောင်မှာဖြစ်တယ်လို့လည်းပြည်ထိုင်နိုင်ငံခြားရေးကြေညာချက်ထဲမှာဖော်ပြထားပါတယ်တမ်မတ်ကြီးဘော်ဝါစာ2018ခုနှစ်ကနေအခုရာထူးသက်မယူခင်အထိအရင်ဒက်ဖီလ်လို့တူကောက်ခေါ်တဲ့ပြည်ထိုင်နိုင်ငံတကာဖွံ့ဖြိုးရေးဌာနရဲ့အာရှကရက်ဘီယံနဲ့နိုင်ငံခြားဒေသများဆိုင်ရာညွှန်ကြားရေးမှူးတာဝန်ကိုယူခဲ့ပါတယ်ဒီမတိုင်ခင်2016ကနေ2018ခုနှစ်အတွင်းမှာတော့ဒက်ဖီရဲ့ကင်ညာနိုင်ငံဆိုင်ရာညွှန်ကြားရေးမှူးဖြစ်ခဲ့ပြီးဒီရင်ကလည်းအိန္ဒိယအပြင်အာဖဂန်နစ္စတန်မှာစီမံမှုနဲ့လုံခြုံရေးတာဝန်တွေနောက်ဘင်္ဂလားဒေ့ရှ်မှာလည်းကမ္ဘာ့ဘဏ်ရဲ့ကျန်းမာရေးအကြံပေးလုပ်ခဲ့ပူပါတယ်ခင်ဗျာကိုဗစ်မျိုးဗီဇာပြောင်းဒယ်လ်တာဘိုးဟာအသက်ရှူလမ်းကြောင်းဆိုင်ရာကူးစက်အများဆုံးပိုးတစ်မျိုးဖြစ်လာနေပြီလို့အမေရိကန်ထိပ်တန်းကျန်းမာရေးအရာရှိသူကသတိပေးလိုက်ပါတယ်အမေရိကန် CDC ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဌာနညွှန်ကြားရေးမှူးRochelle Walensky က
The Delta variant is spreading with incredible efficiency and now represents
Delta ပိုးမျိုးကွဲဟာအန်အောစရာကောင်းလောက်တဲ့အရှိန်ဟုန်နဲ့ပြန့်နှံ့နေပြီးအခုအမေရိကမှာကူးစက်မှုရဲ့83ရာခိုင်နှုန်းကျော်အထိကိုဖြစ်လာနေပါပြီဒီကမ္ဘာကပ်ရောဂါအစပိုင်းတုန်းကအမေရိကမှာပြန့်နှံ့ခဲ့တဲ့ပိုးမျိုးနဲ့ရှင်လိုက်ရင်အခုဟာကပိုးပြင်းထန်ပြီးအရင်ပိုးမျိုးတွေထက်အများကြီးကိုပိုးကူးစက်နေပါတယ်လုံးဆက်အနှစ်20အတွင်းသိထားတွေ့ထားသမျှဒါကကူးစက်အများဆုံးပိုးတွေကတခုဖြစ်သွားပါပြီလို့ပြောသွားတာပါပြည်သူတွေအနေနဲ့လည်းမိမိကိုယ်တိုင်ဒီမျိုးကွဲကူးစက်ခံရတာကနေကာကွယ်ဖို့နဲ့ဒီဗိုင်းရပ်စ်ပြန့်လန့်နေတာကိုပြန်ထိန်းချုပ်နိုင်ဖို့ကိုဗစ်ကာကွယ်ဆေးတွေထိုးကြဖို့လဲအမေရိကန်ကျန်းမာရေးအရာရှိတွေကမနေ့ကအလေးနဲ့တိုက်တွန်းခဲ့ကြပါတယ်အခုလိုအချိန်မှာဒီဒယ်လ်တာမျိုးကွဲသစ်အတွေ့များပြီးကိုဗစ်ကူးစက်မှုစပြင်းထန်လာနေတဲ့ဩစတြေးလျနဲ့အိန္ဒိယနယ်စပ်နယူးဇီလန်ဘက်ကလည်းနိုင်ငံကွာရန်တင်းဝင်ဖို့မလိုပဲလွတ်လပ်စွာခီးသွားလာရဲ့အစီအစဉ်ကိုဒီနေ့ပဲရပ်ဆိုင်းလိုက်ပါပြီ။ထိုင်းနိုင်ငံမှာလည်းဒီကိုဗစ်မျိုးကွဲသစ်တွေ့ပြီးကူးစက်မှုပိုပြင်းထန်လာတာကြောင့်မြို့တော်ဘန်ကောက်မှာလော့ကဒေါင်းချသွားလာပိတ်ဆို့ထားတာအပြင်ပန်းချံတွေနဲ့ကျန်နေတဲ့အများသွားလာရနေရာတွေကိုပါအခုထပ်ပိတ်လိုက်ပါတယ်။အခုလိုလှုပ်ရှားမှုမရှိနိုင်သလောက်ကတ်သက်ထိန်းချုပ်လိုက်ခြင်းကလည်းဘန်ကောက်မြို့ကလမ်းမတွေပေါ်မှာကိုဗစ်နဲ့သေနေတဲ့လူနာတွေတွေ့ခဲ့ပြီးထိုင်းဝန်ကြီးချုပ်ပရယုတ်ချန်ဟိုချာကကိုဗစ်လူနာတွေကိုဆေးရုံရအောင်ရှာတင်မှုအမိန့်ပေးလိုက်တဲ့အချိန်နဲ့တိုက်ဆိုင်နေပါဗျ။ထိုင်းကျန်းမာရေးဝန်ကြီးဌာနကလည်းဒီနေ့ပိုးတွေးသေသူပေါင်း14,000ကျော်နဲ့နောက်ထပ်သေဆုံးရသူ130ကျော်ခဲ့တယ်လို့ကြေညာခဲ့တာကြောင့်စုစုပေါင်းသေဆုံးရသူက3,800ကျော်လာနေပါပြီ။မနစ်ကအဖြစ်နေခဲ့တဲ့ထိုင်းနိုင်ငံမှာအခုသေဆုံးသူအများစုကဒီနေ့ဧပြီလကနေစဖြစ်လာခဲ့တာပါ။ကူးစက်သေဆုံးမှုအများစုကလည်းလူနေထူးထပ်ပြီးလူရေ15,000ခန့်ရှိတဲ့ဘန်ကောက်မြို့ကြီးမှာပါ။ အခုလိုကူးစက်သေးဆုံးမှုတွေများလာတာအတွက်ထိုင်းဝင်ကြီးချုပ် Private Apollo Delta မျိုးကွဲသစ်တွေ့တာကိုစီမံတာနဲ့ကိုဗစ်ကာကွယ်ဆေးစီစဉ်တာညံ့ဖျင်းခဲ့တာကြောင့်လို့ပြစ်တင်ဝေဖန်သူတွေလည်းများလာနေပါတယ်ခင်ဗျာ။အိုလံပစ်အားကစားပြိုင်ပွဲကြီးကိုကိုဗစ်ကာလမှာအရင်နဲ့မတူပြိသက်မပါပဲအားကစားသမားတွေနိုင်ငံကိုစားပြုလူကြီးမင်းတွေနဲ့ပဲဂျပန်မှာဒီနေ့ဖွင့်လှစ်လိုက်ပါပြီ။တနည်းရွှေ့ခဲ့ရတဲ့2020တိုကျိုအိုလံပစ်ဖွင့်ပွဲမစခင်ဒီနေ့မှာပဲအားကစားသမား3ဦးပါဝင်ပွဲနဲ့ပတ်သက်တဲ့နောက်ထပ်19ဦးမှာ COVID-19 ပိုးတွေ့ထားတယ်လို့ပွဲစီစဉ်သူတွေကဆိုပါတယ်။ဒီထဲမှာအင်ရှင်ဂျပန်က4ဦးဖြစ်ပြီးကျန်15ဦးကတခြားနိုင်ငံတွေကပါ။ဒီထဲ3ဦးကတော့သတင်းထောက်တွေပါ။ဒါကြောင့်အခုထိအိုလံပစ်နဲ့ဆက်ဆက်ပြီး COVID ပိုးတွေ့ထားသူပေါင်းအနည်းဆုံး130ရှိလာပြီးဒီထဲမှာအားကစားသမား73ဦးထိပါဝင်နေကသူတို့ဝင်ပြိုင်ခွင့်ဆုံးရှုံးသွားရချိန်မှာတမီတာခွာ max ပတ်စက်နဲ့နှာခေါင်းစည်းတက်တာပါဝင်တင်းကျပ်တဲ့ covid စီကံတွေနဲ့ဒီပွဲကိုဆက်လုပ်သွားမှာပါ။အိုလံပစ်မီရှူတန်ကြီးထွန်းညင်းမှုနဲ့အတူမီရှူမိဘန့်တွေ drone တွေဂီတသံတွေနဲ့ချင်းချင်းသဲသွားတဲ့ဒီဖွင့်ပွဲအခမ်းအနားကိုနိုင်ငံကုစားပြုလူချင်းမဲ900ခန့်တက်ရောက်ပြီးဒီထဲမှာ American သမ္မတကတော့ Joe Biden နဲ့ကိုယ်စားလှယ်အဖွဲ့လည်းပါဝင်ပါတယ်။ဒီအိုလံပစ်ပြိုင်ပွဲမှာမြန်မာနိုင်ငံကဝင်ပြိုင်တာအားကစားသမား2ဦးပဲရှိပါတယ်။တူကတော့နိုင်ငံတကာချက်တောင်ပြိုင်ပွဲတွေမှာချန်ပီယံဆုတွေရဘူးခဲ့တဲ့ချက်တောင်အားကစားမဲ့တထားသူစားဖြစ်ပြီးနောက်တစ်ယောက်ကတော့နိုင်ငံတကာသနက်ပြစ်ပြိုင်ပွဲတွေမှာအတွေ့အကြုံများသူသနက်ပြစ်အားကစားသမားနောင်ရဲထွန်းတို့ဖြစ်ပါတယ
်။သောကြောင့်ညနောက်ဆုံးရသတင်းတွေကိုမခွာညူနဲ့ကိုဝင်းမင်းတို့ကြီးညာပေးခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာလွန်ခဲ့တဲ့24နာရီတွင်ဓာတ်ခွဲနမူနာပေါင်း 13,489 ခုကိုစစ်ဆေးခဲ့တာမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူအရေအတွက် 9,506 ဦးရှိခဲ့ပြီးတော့သေဆုံးသူအရေအတွက်က 326 ယောက်ရှိတယ်လို့ကျန်းမာရေးနဲ့အောက်စားဝန်ကြီးဌာနရဲ့ဒီကနေ့ည8နာရီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီကနေ့ညအထိဆိုရင်ပိုးတွေ့သူစုစုပေါင်း 25,880 ရှိပြီဖြစ်ပြီးတော့သေဆုံးသူစုစုပေါင်းက 6,459 ယောက်ရှိသွားပြီဖြစ်ပါတယ်။ကိုဗစ်ကူးစက်မှုထိန်းချုပ်ရေးအတွက်ဇူလိုင်လ18ရက်နေ့ကနေ25ရက်နေ့အထိအများပြည်သူအလုပ်ပိတ်ရအဖြစ်သတ်မှတ်ထားခဲ့ပြီးတော့အခုတခါဇူလိုင်26ရက်နေ့ကနေဩဂတ်လ1ရက်နေ့အထိကိုလည်းပိတ်ရအဖြစ်ထပ်တိုးသတ်မှတ်တဲ့အကြောင်းဒီကနေ့ည8နာရီသတင်းမှာကြေညာသွားပါတယ်။အဲဒီကာလအတွင်းဗန်ဒီ၊ဆေးရုံ၊ဆေးကန်းတွေ၊ဆေးဆိုင်တွေ၊လောင်စာ၊စီဆိုင်တွေနဲ့အခြေခံစားကုန်အယောင်ဆိုင်တွေစသည့်အဖြစ်မရှိမဖြစ်လုပ်ငန်းတွေကိုပဲဖွင့်ဝင်ပြုထားပါတယ်မလိုအပ်ပဲအပြင်မထွက်ဖို့နဲ့မလိုက်နိုင်ရင်တည်ဆဲဥပဒေတွေအရေးယူမယ်လို့လည်းကြေညာချက်မှာပါရှိပါတယ်ခင်ဗျာအခုကဆက်ပြီးတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပြီးသွားတော့မှာဖြစ်ပါတယ်အရင်ဆုံးတော့အင်းစိန်ထောင်မှာဒီမနက်ဖမ်းဆီးထားတဲ့အကျဉ်းသားတွေဆန္ဒပြတဲ့အကြောင်းကိုပြောပြကြပါတယ်ရန်ကုန်အင်းစိန်အကျဉ်းထောင်အတွင်းမှာအကျဉ်းသားအခွင့်အရေးရရှိဖို့တောင်းဆိုတဲ့ကြွေးကြော်ဆန္ဒပြပွဲတစ်ခုဒီနေ့ဇူလိုင်လ23ရက်နေ့မနက်အစောပိုင်းမှာဖြစ်ခဲ့ပါတယ်။အကျဉ်းထောင်တွင်ကိုဗစ်ကူးစက်မှုစိုးရိမ်ရတဲ့အခြေအနေနဲ့မတရားဖမ်းဆီးခံထားတဲ့သူတွေပြန်လွတ်ရေးအတွက်အကျဉ်းသားတွေကအခုလိုတောင်းဆိုခဲ့တာလို့ဆန္ဒပြတာကိုကိုရိုင်းသိခဲ့တဲ့ရှင်းနေတွေက VOA ကိုပြောပါတယ်။ရန်ကုန်ကပြပို့လာတဲ့အင်းစိန်ထောင်တွင်ဆန္ဒပြတဲ့အခြေအနေကိုတော့ကိုကျော်ကျော်သိန်းပြောပြပေးမှာဖြစ်ပါတယ်ဗျာ။
ဒီကနေ့မနက်9:00ခွဲလောက်ကအင်းစင်ထောင်ထဲမှာအကျဉ်းသားတွေကတို့အရေးနဲ့တချင်းတံပြိုင်အော်ဟစ်ဒီဆိုကြပြီးဆန္ဒပြလှုပ်ရှားခဲ့ကြတယ်လို့ကိုယ်တိုင်ကြားခဲ့ရတဲ့ရှေ့နေဒေါ်မြသစင်က VOA ကိုပြောပါဗျာ။
တက်ပြောကြတယ်ရှေ့တိုင်းကလူကတရားခွင့်ရှင်တွေကကြာအဲ့ဒါကိုတက်ပြောဖို့မကြရဘူးနောက်မှဒိုရီဆိုတဲ့အော်လဲဥစ္စာတော့အကံကိုအထောက်ထဲမှာရှိရတော်တော်များများအော်လိုက်တော့မရတဲ့ဟိုတန်ပြန်ကြီးကိုထွက်လာပြီးတော့လေတတော်ကြီးကြီးတကယ်ကြာနောက်တစ်ချင်းဆိုတဲ့ဥစ္စာပေါ့နော်ဆိုနေကြတစ်ချင်းပါလေဒီပြစ်စာကိုဆိုလိုက်တာပေါ့နော်ဒီမှာကလည်းတတိယခါကြအောင်ခံစားလိုက်ရတယ်ပေါ့နော်သူတို့အတွက်ကလည်းစိတ်ဝင်ရှိရပေါ့နော်ဘာဖြစ်လဲဆိုတော့သူတို့အရင်ကဒုက္ခရောက်တယ်ဆိုတော့ဒီမှာပြည်နေတယ်အောက်ကသင်ကြောင်ဒီမှာအပြောင်းပြန်သွားတဲ့အချိန်မှာပဲဒီဒီပေါက်ကရောဒီစူပါကစကားတွေဝင်သွားတယ်။ဒီမှာမြင်နေနေ
ရ။အင်းစင်ထောင်ထဲမှာစူပူမှုဖြစ်ခဲ့ပြီမယ်လေ။အခြေအနေကိုမကြခင်မှာပဲပြန်ထိမ့်သိမ့်နိုင်ခဲ့တယ်လို့စစ်ကောင်စီကသတင်းပြန်ကြားပေးနေတဲ့ Viber ကနေတဆင့်အချင်းဦးစီးဌာနကတာဝန်ရှိသူတူဖြစ်တဲ့ဦးချမ်းအေးကျော်ကဖြေဆိုခဲ့ပါတယ်
။မနေ့9:20လောက်မှာပေါ့နော်။အဲ့လိုမျိုးဒီအချင်းထောင်ထဲမှာထိမ့်သိမ့်ထားတဲ့ချုပ်ကားကြံနေပြီးတော့ဒီစူပူမှုဖြစ်တာပေါ့နော်။စူပူဖြစ်တဲ့အချိန်မှာပဲဒီတာဝန်ရှိတဲ့ဒီရန်ကုန်တိုင်းဦးစီးမှုကပေါ့နော်ညွန်မှုတို့ဒီအင်းစိန်ထောင်ပိုင်းတို့ကနေပြီးတော့မှတွားပြီးတော့မှအဲစုပုံမှုဖြစ်တဲ့ထုတ်သားတွေကိုတွားရောက်တွေ့ဆုံပြီးတော့မှသူတို့ရဲ့လူသားချက်တွေတောင်းဆိုချက်တွေအဲ့ဒါတွေကိုတွားပြီးတော့မေးမြန်းတယ်အဲပြီးတော့မှသူတို့ကိုညီညီနိုင်ပြီးတော့ဆွေးနွေးပြီးတယ်အဲ့အချိန်မှာသူတို့ကဆွေးနွေးမှုကိုသူတို့ကလက်ခံပြီးတော့မှဒီ9:00ခွဲလောက်ဆိုရင်တော့ဒါအေးစစ်ဖြစ်သွားပါ
င်းစင်ထောင်တွင်မှရုတ်တရက်ဖျားနာသည့်ဆိုနာကြောင့်ထောင်တွင်ကဂျင်းသားတွေရဲ့ဂျမ်းမာရေးအခြေအနေဟာစိုးရင်ရတဲ့အခြေအနေဖြစ်လာပြီးဆိုတဲ့သတင်းတွေထွက်လာပြီးမကြာခင်မှာပဲအခုလိုထောင်တွင်ဆန္ဒပြမှုဖြစ်လာတာပါထောင်အနာပိုင်းတွေဘက်ကတော့မနေ့ကအဂျင်းသားအထွေထွေလူငင်းခွင့်မှာသူတို့မပါတဲ့အတွက်အခုလိုစူပူဆန္ဒပြခဲ့ကြတာလို့တုံ့ပြန်ခဲ့ကြောင်းရှေ့နေတော်များသတင်းကပြောပါတယ်။နိုင်ငံရေးကျန်းသားများကညီဆောင်ရှောက်ရေးအသင်း ABB ကတော့အင်းစိန်ထောင်အမျိုးသမီးဆောင်တို့ကမှ COVID-19 ရောဂါအခြေအနေဆိုးနေပေမဲ့အာဏာပိုင်တွေကအကျဉ်းသားတွေရဲ့ကျန်းမာရေးဆောင်ရှောက်မှုကိုလစ်လျူရှုထားတဲ့အပြင်ဝန်ထမ်းတွေအတွက်လည်းကာကွယ်ဆောင်ရှောက်မှုဘာမှလုပ်မပေးတာကြောင့်ဆန္ဒပြခဲ့ကြတာလို့ကနဦးသိထားတဲ့ကြောင်းဒီကနေ့ထုတ်ပြန်ချက်တစ်ခုမှဖော်ပြထားပါတယ်။အင်းစင်ထောင်ထဲမှာကိုဗစ်ရောဂါကူးစက်နှုန်းဘယ်လောက်ရှိနေပြီဆိုတာတိတိကျကျမထုတ်ပြန်ပေမဲ့သေဆုံးမှုတွေကတော့ရှိနေတာပါဒီအခြေအနေနဲ့ပတ်သက်ပြီးတရားလွတ်တော်ရှိနေတူးဖြစ်သူဒေါ်သွသွယ်ဆိုကအ
ခြေအနေတွေကတော့အထဲထဲမှာတော့ဖျားနာနေတဲ့သူတွေများတယ်ဆိုတာအထဲထဲမှာသူတို့ကစိတ်သက်သာနေတာတွေရောဖျားတာတွေရောပါမယ်နဲ့တူပါတယ်သိလားသုံးတဲ့မဟုတ်တယ်ရဲ့ပေါ့နော်အမိကိုသူအကြောင်းကြားတယ်တဲ့လောင်းလာခြင်းကိုအဲ့လိုမျိုးပြောတယ်တဲ့ဟာဒါတားဒီမနဲ့ပေါ့နော်ဒီကဲ20ရင်းနေကကျွန်မအမှုတွေတိုက်ကြည့်အမှုတွေတရားလဲအလိုဟောနော်အင်းစိန်ထောင်ထဲမှာရှိတဲ့ဂျာကြီးတရားတွေမှာအမှုတော်စစ်ခဲ့ကြည့်တယ်ငါကငါနဲ့ဆန်းခံထားတာပဲသုံးသွားတယ်အဲထောင်ထဲကနေပြီးမှဖုန်းလမ်းဆက်ပြီးတော့မှဓာတ်ပေါ်ကိုလာတယ်ဖို့ပြောတယ်တော်တော်ရှားနေကြတယ်နဲ့တူပါတယ
်အင်းစိန်ထောင်ထဲမှာကိုဗစ်ရောဂါနဲ့သေဆုံးတာတွေရှိလာတဲ့ဆိုတဲ့သတင်းတွေကြောင်းအကျဉ်းကျနေတဲ့သားအတွက်စိုးရိမ်နေကြောင်းမိဘတူကပြောပါတယ်
ရဲအမြဲတမ်းဟိုကနေရောမြောက်ဦးကအဲ့ဒါပဲဆုံးရင်ရတယ်ဒီလိုဘယ်လိုဖြစ်နေပြီလဲလက်ရှိအပြင်မှာတော့မှပဲဒီလိုဖြစ်နေကြတယ်အထဲမှာသူတို့တို့ကဘူးကကန်းနဲ့နေရလားဘယ်လိုလဲတချို့နည်းနည်းရင်းနှီးရပါတာရတာမပူနဲ့ဒီလိုတာအပြင်မှာအန်ဒီလိုတာအပြင်မှာကောင်းအောင်လေသူတို့ရအထဲမှာအမြဲလုံးလုံးကျုံကျုံထားရပြည့်ရတာတော့တာလေသူတို့ကမျက်လုံးနဲ့မြင်ရတာမဟုတ်တွေ့ရတာမဟုတ်ပဲတွေ့ယုံနိုင်ဘူးပေါ့ဗျာဒါကကလေးတို့တားတဲ့နီးလေးနဲ့ဟိုသားလေးနဲ့ဆက်သွယ်ကြည့်တော့ဒီကောင်ကအနဲ့လည်းမရဘူးတဲ့အရလာလည်းနည်းတောက်နေတယ်တဲ့သူကဦးကအပြင်းနဲ့စိုးရိမ်နေတယ်သူမဟုတ်တဲ့ဒီသေသမားတွေပါပြီးကြတော့တွတ်မယ်ပြုတ်မယ်ဆိုတဲ့ဥစ္စာကိုသူအပြင်းကြီးတောင်းရပြီးတော့
စစ်တပ်ကိုစန့်ကျင်ဆန္ဒပြရင်905ပုံမှတွေနဲ့ဖမ်းဆီးခံရသူတွေထဲမှာကျောင်းသားလူငယ်တွေအများပြားပါဝင်ပါတယ်သူတို့အားလုံးကိုဂျင်းသားအခွင့်အရေးအပြည့်အဝပေးဖို့ရန်ကုန်တက္ကသိုလ်ကျောင်းသားများတမကကသတင်းပြန်ကြားရေးတာဝန်ခံကိုအောင်ကောင်းဆက်က VOA ကိုပြောပါတယ်
။ COVID-19 ကဒီအပြင်မှာတော့တော်တော်လေးကိုဆိုးဝါးနေတဲ့အခြေအနေရှိတယ်။အပြင်မှာလည်းဒီကျန်းမာရေးဆောင်ရှောက်မှုတွေမပြီးနိုင်တဲ့အနေအထားရှိတဲ့အခါမှာဒီဆောင်ရွက်ချိန်ကတော်တော်ဆွေးနွေးရကောင်းတဲ့အတွက်ကြောင့်မလို့နိုင်ငံရေးကျန်းမာရေးကျန်းမာရေးဆောင်ရှောက်မှုကိုအပြည့်အဝပေးရမယ်။သူတို့လူကုန်တိတ်ခါနဲ့အညီသူတို့ဆက်ဆံဖို့ကျန်းမာရေးထောက်ပံ့မှုတွေအပြည့်အဝပေးဖို့လိုအပ်ပါတယ်ဟုတ်။
အကျဉ်းသားတွေအတွက်အကျိုးဆောင်ပေးနေတဲ့အမျိုးဖော်လူတွေရှိနေတဲ့ချို့ကတော့ဒီကနေ့အင်းစင်တော်စူပူမှုမှာနိုင်ငံရေးအကျဉ်းသားတွေကိုပြန်လုပေးဖို့ကိုဗစ်ကူးတာရေးတွေလှုံ့ဆော်ပေးဖို့ထောင်စည်းကမ်းတွေဖြည့်လျှော့ပေးဖို့စတဲ့အချက်သုံးခုကိုအဓိကတောင်းဆိုခဲ့တယ်လို့ပြောကြပါတယ်။ဒီကနေ့အင်းစင်တော်မှာဖြစ်ခဲ့တဲ့ကိစ္စကိုညီညီချမ်းချမ်းဖြေရှင်းဖို့နဲ့ဖန်ထားသူတွေအားလုံးအတွက်ကောင်းမွန်တဲ့ဂျမ်းမာရေးဆောင်ရှောက်မှုနည်းလမ်းတကျရရှိရေးအခြေခံလူ့အခွင့်အရေးတွေကိုလေးစားလိုက်နာဖို့မြန်မာနိုင်ငံဆိုင်ရာအနောက်နိုင်ငံအများစုကတန်မှကြီးတွေတန်ယုံယာယီတာဝန်ခံတွေနဲ့တန်ယုံအကြီးအကဲတွေပူးပေါင်းပြီးလက်မှတ်ရေးထိုးထုတ်ပြန်ချက်မှာတိုက်တွန်းထားပါတယ်ခင်ဗျာ
အင်းစိန်ထောင်ထဲမှာဒီနေ့မနက်အကျဉ်းသားတွေဆန္ဒပြခဲ့ကြတဲ့အခြေအနေကိုကိုကျော်ကျော်သိန်းပြောပြသွားတာဖြစ်ပါတယ်အခုတော့ရခိုင်ပြည်နယ်ဘက်ကသတင်းကိုပြောပြပေးကြပါတယ်ရခိုင်ပြည်နယ်ကမြို့နယ်တိုင်းမှာကိုထူကိုထားစနစ်နဲ့အောက်ဆီဂျင်ဆက်ယုံတွေတည်ဆောက်ဖို့ပြင်ဆင်နေကြပြီးတော့မြောက်ဦးမြို့နယ်မှာတော့အောက်ဆီဂျင်ဆက်ယုံစတင်လည်ပတ်နေပါပြီအခုလိုကိုထူကိုထအောက်ဆီဂျင်ဆက်ယုံတွေနဲ့ပတ်သက်ပြီးပြည်နယ်ကောင်စီဘက်ကရောဘာတွေပြောဆိုထားတာရှိပါသလဲဒီကြောင်းကိုတော့ရန်ကုန်ကလာတဲ့သတင်းကိုကိုအောင်မြတ်သူပြောပြပေးမှာဖြစ်ပါတယ်ဗျာ
ရခိုင်ပြည်နယ်မှာကိုဗစ်ကူးစက်မှုတွေတိုးလာနေတယ်လို့တည်ဆုံးသူတွေလည်းများပြားလာတာကြောင့်တခြားတိုင်းနဲ့ပြည်နယ်တွေလိုအောက်ဆီဂျင်မလုံလောက်တာမျိုးစိုးရိမ်ပြီးရခိုင်ပြည်နယ်ကမြို့နယ်တိုင်းလိုလိုမှာကိုထူကိုထစနစ်နဲ့အောက်ဆီဂျင်ဆက်ယုံတွေတည်ဆောက်နေကြတာပါမြောက်ဦးမြို့နယ်မှာတော့ကိုထူကိုထအောက်ဆီဂျင်ဆက်ယုံတည်ဆောက်ပြီးစတင်ထုတ်လုပ်နေပါပြီမြောက်ဦးအောက်ဆီဂျင်ဆက်ယုံကထွက်တဲ့အောက်ဆီဂျင်တွေကိုဆေးရုံတွေကိုပို့ပေးဖို့ပြည်နယ်ကောင်စီဘက်ကမနေ့ကထုတ်ပြန်ခဲ့တာနဲ့ပတ်သက်ပြီးတော့မြောက်ဦးအောက်ဆီဂျင်ဆက်ယုံကတာဝန်ရှိသူတူဖြစ်တဲ့ဦးသိန်းထွန်းကအခုလိုပြောပါတယ်
ကျွန်တော်တို့ကကြတော့ဟိုဆေးတန်းပေါ့နော်ဆေးတန်းပေါ့ဗလာဟီတာစပူးလေးပေါ့နော်ဒါပေမဲ့ကျွန်တော်တို့ကအကုန်လုံးကိုဟိုအခုနေတင်တာလေကျွန်တော်တို့အဖွဲ့ကလေအဲ့ဒါအကြတော့လေအဓိကကြတော့ဟိုပေါ့အဲ့ဒီဆေးရက်ဆိုပါပေါ့ဆေးရုံတစ်ခုလေးကိုပဲဟိုအပေးသဘောမျိုးမဟုတ်ပါအဓိကကြတော့ဘယ်လိုခေါ်မလဲအောက်ဆီဂျင်ကိုအကုန်လုံးကတော့ဟိုအခုရှိမှနေကြတယ်
အဲ့မှာတခါသူတို့ကဟောအလိုပဲပြင်းတဲ့ဆောင်ထားရမယ်ပေါ့အဲ့လိုမျိုးဆိုပြီးတော့အဲ့လိုမျိုးအတိုင်းတောင်ပြောပြတာပါဟောဟုတ်ကဲ့ပါဟောမလိုပဲပြင်းတဲ့ပေါ်ဒီဘက်မှာလည်းအရေးကြီးနေဒီဟိုဘက်မှာလည်းမလိုပြင်းတဲ့အလိုလိုတလုံးလုံးကိုဆောင်ထားကြတယ်အဲ့လိုမျိုးဆိုတော့အဲ့လိုမျိုးအဲ့လိုမျိုးဖြစ်မှာသို့လို့ပါမြောက်ဦးဆရာတော်ကြီးရဲ့လမ်းညွှန်မှုနဲ့ကိုတူကိုရတီစောက်တာတဲ ရှိသေးပါဘူး။ဒါပေမဲ့ကြိုတင်ပြင်ဆင်တဲ့အနေနဲ့အောက်ဆီဂျင်စက်ရုံတွေကိုတိစောက်နေကြတာပါ။မြောက်ဦးပုဂ္ဂလိကအောက်ဆီဂျင်စက်ရုံကအောက်ဆီဂျင်တွေကိုပြည်내ကောင်စီရဲ့လမ်းညွှန်ချက်အတိုင်းဆောင်ရွက်ရမယ်ဆိုတဲ့မနေ့ကထုတ်ပြန်ချက်ပေါ်ဝေဖန်မှုတွေထွက်ခဲ့ပါတယ်။ကိုတူကိုရတိစောက်ထားတဲ့အောက်ဆီဂျင်စက်ရုံတွေကိုပြည်내ကောင်စီကထိန်းချုပ်ဖို့ကြိုးစားတာဟာမဖြစ်သင့်ဘူးလို့ဝန်လက်ဖောင်ဒေးရှင်းဒါရိုက်တာဦးခိုင်ကောင်းဆန်ကပြောပါတယ်။
ဒီနေ့ကောင်စီလိုက်တင်ထုတ်ပြန်တဲ့ဟာကတော့အစိုးရဆောင်တဲ့ပုံစံမျိုးကတော့ဘယ်ဟာပဲလှုပ်လှုပ်သူတို့ရဲ့ control အောက်မှာရှိစေချင်တာပေါ့ဒါကကိုလွေးမားနေတဲ့အယူအဆတွေဖြစ်တယ်လွေးမားနေတဲ့စနစ်တွေဖြစ်တယ်တကယ်ကဒီအောက်ဆီဂျင်လူတန်းဖို့အတွက်ဒီလှုပ်ဆောင်ကြတဲ့ဟာကပရိုက်တာနဲ့တတိပုဂ္ဂလအလူရှင်တွေလောက်တာတွေဖြစ်တယ်အဲ့ဒီတော့ဒီသူတို့မှလွတ်လပ်ခွင့်ရှိရမှာပေါ့ဟိုသူတို့ဒါပေမဲ့ဟိုဆေးရုံကိုပိုးရမယ်ဆိုတာမှန်ပါတယ်ဆေးရုံတက်တဲ့လူနာတွေရှိရင်အောက်ဆီဂျင်လိုအပ်ရင်ဆေးရုံကိုပိုးရမယ်ဒါပေမဲ့တချို့လူနာတွေကဆေးရုံမတက်ရှင်ဘူးဆေးရုံမှာတော်တယ်လို့ရှိရင်သူတို့ရဲ့အိမ်မှာနေတဲ့ဟာလောက်အဆင်ပြေမနေဘူးအိမ်မှာနေပြီးတော့အောက်ဆီဂျင်ချူရမယ်ဆိုရင်အဲ့ဒီလူကိုလည်းဟိုဒီနောက်မှဒီအောက်ဆီဂျင်လူတန်းတဲ့အဖွဲ့ကသွန်လူရမှာပဲဒါကဟိုညင်းလို့မရတဲ့အရာဖြစ်တယ်။ဘာကြောင့်လဲလို့ပြောရင်ဒီလူတဲ့လူပါကအစိုးရတခုရဲ့ငွေကြေးတွေနဲ့တည်ထောင်တဲ့ဟာမဟုတ်ဘူး
။ဝေဖန်တယ်ထွက်လာပြီးတဲ့နောက်ရခိုင်ပြည်နယ်ကလိုအပ်တဲ့ဆေးရုံတွေနဲ့ကိုဗစ်လူနာတွေရှိတဲ့တခြားစင်တာတွေကိုအချိန်မီပေးနိုင်ဖို့မြို့နယ်အောက်ဆီဂျင်စီမံခန့်ငွေရေးကော်မတီတွေကဆောင်ရွက်နေတာဖြစ်ပြီးထိန်းချုပ်နေတာမဟုတ်ဘူးလို့ရခိုင်ပြည်နယ်ကောင်စီကဒီကနေ့မှထပ်မံပြီးတော့ထုတ်ပြန်ထားပါတယ်။ရခိုင်ပြည်နယ်မှာကိုဗစ်ကူးစက်မှုအခြေအနေနဲ့ပတ်သက်ပြီးကျန်းမာရေးတာဝန်ရှိသူတွေအနေနဲ့မလိုအပ်ပဲမီဒီယာတွေနဲ့အင်တာဗျူးမလုပ်ဖို့လဲပြည်နယ်ကောင်စီကညွှန်ကြားထားပါတယ်။ရခိုင်ပြည်နယ်မှာမနေ့ကအထိကိုဗစ် -19 ကူးစက်ခံရသူ 2,000 နီးပါးရှိနေပြီးသေဆုံးသူ 80 ကျော်ပြီလို့ပြည်နယ်ကျန်းမာရေးဌာနရဲ့စာရင်းတွေမှာဖော်ပြထားပါတယ်ခင်ဗျာ
။ကိုအောင်မြတ်သူပြောပြသွားတာဖြစ်ပါတယ်။အခုတစ်ခါတော့ချင်းပြည်နယ်နဲ့စကိုင်းတိုင်းဘက်ကသတင်းတွေကိုပြောပြခြင်းပါတယ်။ချင်းပြည်နယ်မင်းတပ်မြို့မှာဒေသခံတအူးညဘက်အိမ်ပြန်ချင်းစစ်တပ်ကလိုက်လံပစ်ခတ်ပြီးနေအိမ်ကိုမိရှို့ခဲ့တာကြောင့်အဲ့ဒီဒါကံသေဆုံးသွားခဲ့ပါတယ်။ဒါပြင်သခိုင်းတိုင်းရွှေဘူမြို့မှာလည်းပောက်ကွဲမှုဖြစ်ပြီးတော့စစ်တပ်ဖက်မှဒဏ်ရာရတွေရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒီကြောင်းကိုတော့ရန်ကုန်ကလာတဲ့သတင်းကိုကိုငင်းချမ်းကပြောပြပေးမှာဖြစ်ပါတယ်ဗျာ
။ဇူလိုင်လ22ရက်နေ့ကြာသာပတင်းနေ့ညပိုင်းကမင်းတပ်မြို့မှာညဘက်နေအိမ်ပြန်လာတဲ့လူငယ်တအူးကိုစစ်တပ်ကလိုက်ပစ်ပြီးနေအိမ်ကိုမီးရှို့ခဲ့တာကြောင့်အဲ့ဒီလူငယ်သေဆုံးသွားတယ်လို့သူ့ရဲ့ဖခင်ကလည်းမီးလောင်ဒဏ်ရာတွေနဲ့ဆေးရုံတင်ထားရတယ်လို့မင်းတပ်ဒေသခံတို့က VOA ကိုပြောပါတယ်
။ကိုရဲမှာမိလောင်တာကကျွန်တော်လိမ့်လာကြည့်ရောဒီညဆယ်နာရီဝန်းကျင်မှာဟိုလူငယ်တယောက်ကသူ့အိမ်ပြန်လာပေါ့။တိုက်ခိုက်ခါကျတော့သူကပြေးတော့သူ့အိမ်ပြန်တဲ့ချိန်မှာပတ်ပြန်ခဲ့ဟိုရေးရီတပ်တွေကပြေးပြီးတော့သူ့ကိုကြစ်ကြတာ။လိုက်ပြီးကြစ်တာနဲ့သူကပြေးပြေးနဲ့သူ့အိမ်ကိုပြန်ရောက်သွားတာ။သူ့အိမ်ကိုပြန်ရောက်တော့သူတို့သူတို့တမန်နဲ့လည်းပြစ်တဲ့သူ့အိမ်ကြီးလည်းရှော့မျိုးရှိနေမယ်လို့ရတော့ချင်းဒီပြတယ်လို့ပြောတယ်။ဒီဒိုးရင်ရမီးလောင်သွားတယ်။ပြီးရင်သူ့ခြေကအခုရှိမှာနန်းလေးရှိမှာပူကြတယ်လို့ပြောကြတယ်။ဒီလက်ရှိမျိုးမတူဘူးလို့အဲ့လိုပြောကြတယ်။သူ့ခြေနဲ့ဒီနဲ့နှောင်းဝဲရှိတယ်လို့ပြောကြတယ်။ကျွန်တော်မိသားစုရဲ့နေရာဟိုတခြားနေရာမှာနေကြတယ်လို့ပြောကြတယ
်။ဒါနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းတစုံတရာထုတ်ပြန်တာတော့မရှိသေးပါဘူးမင်းတပ်မှာ CDF တပ်ဖွဲ့နဲ့စစ်တပ်အကြအပြစ်ခတ်ရက်စဲထားတာတပ်တန်းကုန်ပြီးတဲ့နောက်ထပ်ဆွေးနွေးတာမှာသဘောတူညီချက်မရခဲ့တဲ့နောက်ပိုင်းတိုက်ပွဲတွေပြန်ဖြစ်လာခဲ့ပြီးအခုလိုဖြစ်ပွားခဲ့တာပါဒီနေ့မှလည်းမင်းတပ် CDF နဲ့စစ်တပ်အကြနေ့လယ်ပိုင်းကလေးကတိုက်ပွဲတွေဖြစ်နေတယ်လို့မင်းတပ် CDF ဘက်ကပြောပေမဲ့တခြားအသေးစိတ်တွေကိုတော့မပြောပါဘူးစကိုင်းတိုင်းရွှေဘုံမြို့မှာလည်းဇူလိုင်လ23ရက်မနက်ပိုင်းကမြမရှိဆောင်ဗန်အနီးမှာပောက်ကွဲမှုဖြစ်ပွားခဲ့ပြီးစစ်ကောင်စီတပ်သားတချို့ထိခိုက်ဒဏ်ရာရခဲ့တယ်လို့မြို့ကန်တအူးက VOA ကိုပြောပါတယ်
။ဟုတ်ကဲ့ CEO ကမြက်ကရောပေါ့နော် ီဒုံးပေါက်ခဲ့တာကဒီနိုင်ကိုရင်းနေပေါ့ဒီနိုင်နဲ့ဒီနိုင်ကိုရင်းနေတော့မှအဲ့ဒီကြားထဲမှာပေါက်ခဲ့ကြဟိုကတော့စီလူပေါ့ကတော့နမ်းတဲ့တော့ပေါ့ဗျာမြမရှိဆောင်ပန်းကြီးပေါ့မြမရှိဆောင်ပန်းကြီးစစ်ကောင်စီတပ်သားတွေစစ်ပွားရေးခံရရရှိပေဗျာအဲ့မှာဘယ်လိုကြီးရဲ့ဆိုတာတော့ကျွန်တော်တို့သိကြမသိရဘူးသိကြတာကတော့ဒီစစ်ကောင်စီဘက်ကစစ်ကောင်ခံရရှိရတော့သိကြတယ်ဗျာဒီဒီမှာအင်္ဂါနဲ့ပဲပြင်သွားတယ်ဘယ်လိုကြီးရဲ့ဆိုလို့စစ်ကောင်စီစစ်ကောင်စီဘက်ကလည်းဒီဒီဒီဒီဘယ်မှာလာလာမရှိဘူးအဲဒီမှာလေဒီနေ့ချင်းကြီးဒါအကြီးတင်းပြထားတာမရှိဘူးပုံမှန်တိုင်းလေပုံမှန်လို့တွားလာနေရပြပုံမှန်တိုင်းလေ
ရွှေဘုံမြို့မှာဘန်တွေအကြောင်းတွေအနီးမကြာခဏဆိုသလိုပောက်ကွဲတာတွေရှိခဲ့ပေမဲ့လည်းထိခိုက်ဒဏ်ရာရတာတွေတော့မရှိခဲ့ဘူးပါဘူးခင်ဗျာ
ကိုငင်းညမ်းပြောပြတော့ဖြစ်ပါတယ်အခုတစ်ခါတော့ရှမ်းပြည်နယ်ဘက်ကတိုက်ပွဲသတင်းကိုအလဲပေးကြပါတယ်တိုက်ပွဲတွေရနေတာတလားကြာပြီဖြစ်တဲ့ရှမ်းပြည်နယ်တီဘောမြို့နယ်မှာမနေ့ကနဲ့ဒီနေ့မှာဒီနေ့မနက်ပိုင်းကရှမ်းလက်နက်ကိုင်အဖွဲ့နှစ်ဖွဲ့ကြားတိုက်ပွဲတွေပြန်ဖြစ်ပွားခဲ့ပါတယ်ဒီလက်နက်ကိုင်အဖွဲ့တွေကြားမှာနေမီပိုင်ဆိုင်မှုနဲ့ပတ်သက်လို့မကြာခဏတိုက်ပွဲဖြစ်လေရှိပြီးတော့ဖြစ်တိုင်းမှာလည်းဒေသခံအရပ်သားတွေအုံရင်ဆုံပြီးတော့ထွက်ပြေးကြပါတယ်ဒီအခြေအနေပြည်စုံကိုတော့ VOA သတင်းတောက်နိုင်ကွင်းကသတင်းပေးပို့ထားပါတယ်ခင်ဗျာ
တောင်ပိုင်းရှမ်းပြည်တပ်မတော် RCSSSC နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPB SSC တို့တီဘောမြို့နယ်နောင်အန်ကျေးရွာဘက်မှာတိုက်ပွဲဖြစ်ခဲ့တယ်လို့ RCSSSC ပြောခွင့်ရပူမူဆိုင်ခန်းဆောင်ကပြောပါတယ
်ဒီနေ့လဲသူကနိုင်ကျင်းတော့ဖြစ်တယ်ဒါပေမဲ့တိုက်ပွဲကြီးဖြစ်လို့ဖြစ်လာမသိတော့နောက်ဆုံးအခြေအနေကျတော့မသိသေးဘူးမနေ့ကမိုးလင်းအယုံတက်ခံသေးပါတော့ဒီမနေ့ပိုင်း၄နိုင်ဝင်းကျေလောက်မှာတီဘောမြို့နယ်ကလန်နဲ့တီဘောကားလန်တလျှောက်မှာနောက်အန်ကျေးရွာအောက်စုရှိမယ်နောက်ကော်ကြီးကျေးရွာအောက်စုရှိမယ်ကားလန်ရဲ့အရှိတ်ချမ်းကနေ SCP တို့ကသူတို့အင်အားအလုံးကြီးနဲ့ထုတ်ဆစ်စင်လာတယ်သူစစ်စင်လာတော့တိုက်ပွဲဖြစ်တယ်ခင်ဗျမနေ့ကမနေ့ပိုင်းဖြစ်ပြီးတော့မှနေ့လေပိုင်းညင်သွားတယ်ညနေပိုင်းနည်းနည်းပါးပါးဖြစ်တယ်ဘလို့9နေရာ6နေရာလောက်ဖြစ်တော့ပေါ့ဒီကိစ္စအခြေအနေကြောင့်ပြည်တဲ့ခင်ဗျပြောစီးရဲ့အခြေအနေကြတော့တင်းပါလေ
ဒီဘောမြွတ်နယ်ဘက်တိုက်ပွဲဖြစ်တာကို SSPB တပ်မှုတူကအတည်ပြုပြောပေမဲ့အသေးစိတ်ကိုတော့မပြောပါဘူ
းဒီဘောတိုက်ပွဲမှာဖြစ်တယ်20နေနဲ့ပြီးတော့ဖြစ်တယ်မကြာက
တိုက်ပွဲကြောင့်ဒီဘောမြို့နယ်နောင်အန်ကျေးရွာနဲ့အနီးနားရွာသားတွေဆစ်ဆောင်နေရတယ်လို့ RCSSF ပြောခွင့်ရဘူမူဆိုင်ခန်းဆောင်ကပြောပါတယ
်တိုက်ပွဲနဲ့နီးစပ်တဲ့ရွာသားတွေကျတော့ပြေးရတာပေါ့မဟုတ်ဒီနည်းဆုံးတော့၄-၅ရွာလောက်တော့ရှိတယ်ခင်ဗျဆစ်ဆောင်တော့ဗာနည်းနည်းတို့ခတ်ရတာကအခုကကိုဗစ်အခြေအနေဆိုတော့ဆက်ရွာရွာကိုတော့ပောင်းမယ်ဆိုရင်လည်းအဲ့ရွာကလည်းကိုဗစ်ကူးမှစိုးရိမ်တဲ့အခြေအနေထားရှိတယ်ခင်ဗျ
လက်ရှိစစ်ဆောင်ရွာသားတွေဟာနေရပြန်ဖို့အခြေအနေစောင့်ကြည့်နေတယ်လို့ဒေသခံအကူအညီပေးရေးဖွဲ့ဝင်အမျိုးသမီးတူကပြောပါတယ်
ရွာသားတွေဒီတနတ်တန်ကြိုင်းသူတို့ကကြောက်နေတာပဲကြောက်ပြီးတော့ဖုန်းကြီးချောင်းကိုတော့ဆောင်လာတယ်ဒီနေ့ညင်သွားပြီဆိုရင်ပြန်တင်လက်ပြတ်မယ်လို့ပြောကြတာပဲတချို့ကတော့ပြောတယ်ညင်သွားပြီနဲ့ကျမတို့တရက်နဲ့ရက်တော့စောင့်ကြည့်အောင်မယ်လို့အဲ့လိုပြောတယ
် RCSSC နဲ့ SSPP SSC တို့ဟာရှမ်းပြည်နယ်မြောက်ပိုင်းဒီဘောနံမတူကြောက်မဲ့ဘက်မှာတိုက်ပွဲဖြစ်နေတယ်လို့ရှမ်းပြည်တောင်ပိုင်း JD မိုင်းကန်ဒေတာဘက်မှာလည်းတိုက်ပွဲဖြစ်တာတွေရှိနေပါတယ်ရှမ်းပြည်နယ်အတွင်းနယ်မြေပိုင်ဆိုင်မှုအငင်းပွားနေတဲ့ရှမ်းလက်နက်ကန်ချင်းချင်းတိုက်ပွဲတွေကြောက်ရောစစ်တပ်နဲ့ဖြစ်တဲ့တိုက်ပွဲကြောက်ပါရွာသားတောင်းတဲ့ချီစစ်ပေးရှောင်နေရပြီးစောင့်ဝတ်နေရအခက်ခဲနေသလိုကိုဗစ် -19 ရောဂါကူးစက်ခံရမှာကိုလည်းစိုးရိမ်နေကြရပါတယ်ရှမ်းပြည်နယ်အတွင်းရှမ်းလက်နက်ကန်ဖွဲ့ချင်းချင်းကြားတိုက်ခိုက်လီတာရပ်တန့်မှုရှမ်းနိုင်ငံရေးဖွဲ့စည်းတွေရှမ်းနိုင်ငံတော်တွေကအချင်းချင်းဝင်ရောက်ညှိနှိုင်းခဲ့ပေမဲ့တိုက်ပွဲရပ်တန့်ခြင်းမရှိသေးပါဘူးခင်ဗျာ
ရှမ်းပြည်နယ်မှာရှမ်းလက်နက်ကိုင်အဖွဲ့အစည်းတိုက်ပွဲတွေဖြစ်ပွားနေတာနဲ့ပတ်သက်ပြီးတော့နိုင်ကွန်းအိမ်သတင်းပေးပို့ခဲ့တာဖြစ်ပါတယ်။ VOA ကနေတောက်ချာနေညာပိုင်းမြန်မာဘာသာစီစဉ်တွေကိုည10နာရီတိဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။မကြာခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်။သောရရှင်နေနေနဲ့ကျွန်တော်တို့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့တချင်းတောင်းခြင်းနဲ့ဆိုရင်ကျွန်တော်တို့ရဲ့ VOA မြန်မာပိုင်းကိုအီးမေးလ်ကပဲဖြစ်ဖြစ်ဒါမှမဟုတ် Facebook ကပဲဖြစ်ဖြစ်တဆင့်ဆက်သွယ်နိုင်ပါတယ်။ကျွန်တော်တို့ရဲ့ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ခင်ဗျာ
VOA American တဲ့ရုပ်သံနဲ့ radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျွန်တော်တို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီကျွန်တော်တို့ရဲ့ internet ဆာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆာကိုရိုက်ထည့်လိုက်တာနဲ့ကျွန်တော်တို့ VOA မြန်မာပိုင်းပင်မဆာမျက်နှာကိုရောက်ရှိနိုင်ပါတယ်။ 8473748.info ဖြစ်ပါတယ်။ ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ် VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamischannel ဖြစ်ပါတယ်စလုံးပေါင်းက voabamischannel ဖြစ်ပါတယ် YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamish လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ် Twitter မှာဆိုရင်တော့ twitter.com/voabamish ဖြစ်ပါတယ်စလုံးပေါင်းက twitter.com/voabamish ဖြစ်ပါတယ်အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ဆိုတော့ soundcloud.com/voabamish ဖြစ်ပါတယ် VOA American သံရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်ပြည်ရေးကနေ2021ခုနှစ်ဇူလိုင်လ23ရက်တောက်ကြနေညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီထိလိုင်းတိုမီတာ31 32နဲ့58တို့ကနေဆက်ပြီးတော့အသံလွှင့်ပေးသွားမှာဖြစ်ပါတယ်အခုအစည်းအဝေးဒုတိယပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ဒီအစည်းအဝေးဒုတိယပိုင်းမှာနားဆင်ရမယ့်အပတ်စဉ်ကဏ္ဍတွေကတော့အမျိုးသမီးကဏ္ဍ၊သုတဆုံနဲ့အမေရိကန်တခွင်အစည်းအဝေးနဲ့အတူသိပ္ပံနဲ့နည်းပညာကဏ္ဍစတာတွေကိုနားဆင်သွားရမှာဖြစ်ပါတယ်။ဒီတဲကမှတော့အရင်ဆုံးအမျိုးသမီးကဏ္ဍကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။မက်ခင်ဖြူထွေးကအစည်းအဝေးတင်ဆက်ထားပါတယ်ခင်ဗျာ။
There's a path we must choose sometime. Gotta stand up and fight sometime.ဒါတာခင်ဆိုဝင်းကမြန်မာနိုင်ငံနေဆက်ဒေသတချို့မှာအထူးသဖြင့်ထိုင်းမြန်မာနယ်စပ်မှာပေါ့နော်မြန်မာနိုင်ငံကနေပြီးတော့ထွက်ပြေးလာတဲ့ဒုက္ခသည်တွေတို့နောက်ရွှေ့ပြောင်းအလုပ်သမားတွေအတွက်ကျန်းမာရေးဆိုင်ရာကူညီထောက်ပံ့မှုတွေအများကြီးလှုပ်ဆောင်လာခဲ့တာဒါဆယ်စုနှစ်နဲ့တောင်မှချီပြီးတော့လှုပ်လာတယ်ဆိုတော့ကျွန်တော်တို့သိရတယ်ဆိုတော့အခုကကြတော့ဒါမြန်မာနိုင်ငံမှာဒီဆက်နာသိမှုနောက်ပိုင်းမှာဒီစစ်ကောင်စီတပ်တွေရဲ့ပြစ်ခတ်တပ်ဖြတ်တာတို့တောင်ဒီဖမ်းဆီးနှိမ်နင်းတာတွေကြောင့်မလို့ထွက်ပြေးလာတဲ့သူတွေနေဆက်ဒေသတွေရောက်လာတာလည်းရှိရဒီနေဆက်ဒေသတွေမှာဖြစ်နေတဲ့နနက်ကန်တက်ပွဲတွေကြောင့်ရောပြီးခဲ့တဲ့3-4လအတွင်းမှာပဲကျမတို့သိတလို့ဆိုတာတောင်းနဲ့ချီပြီးတော့ဟိုဒီဒုက္ခသည်တွေတိုးလာရလည်းရှိတယ်ဆိုတော့လက်ရှိမှာရောဒီလိုဒုက္ခသည်တွေနဲ့ပတ်သက်ပြီးတော့ကူညီဆောင်ရွက်ပေးနေတာတွေရှိပါသလားရှင
်အခုလောလောဆယ်မှာတော့ဒေါက်တာစင်ပြာမောင်စေကန်းနဲ့ရောနောက်ပြီးတော့အဲ့ဒီနေဆက်ဒေသတခြားမှာကျမကြီးကိစ္စတွေကိုဆောင်ရွက်နေတဲ့လုပ်ဖို့ကင်တဲ့ဆောင်ဝင်တွေနဲ့ပေါ့နော် Zoom meeting ဒီအဝေးကနေလှမ်းပြီးတော့ meeting တွေအများကြီးလုပ်ပါတယ်အာ meeting ပုံမှန်လုပ်လို့ရှိတယ်အဲ့ဒီလိုမျိုးလုပ်တဲ့အခါမှာလည်းဒီနေဆက်ဒေတာမှာဖြစ်ပျက်နေတဲ့အခြေအနေတွေကိုသူတို့ကနေတဆင်နဲ့ကြားရတယ်အဲ့လိုကြားရတဲ့အခါမှာလည်းအဲဒီဘက်ကနေပြီးတော့လိုအပ်တဲ့ဟာကိုတန်းနိုင်သမျှအကူအညီထောက်ပံ့ပေးနေတာတွေရှိပါတယ်အထူးသဖြင့်ကတော့ဒီနေဆက်ဒေတာဒီတိုင်းရင်းသားဒေတာတွေမှာပေါ့နော်အဲမဲဆောက်ကတော့ဒီကရင်ပြည်နယ်နဲ့ပို့ပြီးတော့နှိစက်တာပေါ့ KNU နယ်မြေနဲ့နှိစက်တာပေါ့အဲ့တော့အဲ့ဒီ KNU နယ်မြေမှာဆိုလို့ရှိရင်ဒီစစ်ကောင်စီဘက်ကတိုက်တဲ့တိုက်ပွဲတွေကတော်တော်ကိုရက်ဆက်ပါတယ်အများကြီးရဲ့အတိုင်းပဲပေါ့နော်ဒီဘာမှလက်နဲ့မရှိတဲ့ပြည်သူတွေလူထုတွေနောက်ပြီးတော့ဒီတာမန်လက်နက်ကလေးပဲကင်ဆောင်နေတဲ့ဒီတိုင်းရင်းသားအဖွဲ့တွေကိုသူတို့ကလက်နက်ကြီးတွေနဲ့မတရားပြစ်ခတ်ရုံနဲ့မကဘူးလင်းငင်နဲ့ကိုဘုံကျဲတဲ့အခါမှာအဲ့ဒီဒေသမှာနေတဲ့လူထုတွေကဒီတိုက်ပွဲရဲ့တန်တောင်အိုးပြစ်အိမ်ပြစ်ကြီးပုံးနေရတဲ့လူတွေအများကြီးရှိပါတယ်ထောင်နဲ့တောင်းနဲ့ကိုချီပြီးတော့အဲ့လိုမျိုးထွက်ပြေးတိမ်းရှောင်ပုံအောင်နေရတဲ့လူတွေရှိတယ်ဆိုတာသိရပါတယ်အဲ့တော့ဒီလူထုတွေကဆိုလို့ရှိရင်သူတို့မှာခံစားနေရတဲ့ဒုက္ခတွေကဒီစားနပ်ရိက္ခာပြက်လက်တာတွေရှိတယ်နောက်ပြီးတော့အထူးသဖြင့်အခုလိုမျိုးမိုးရသည်ဆိုလို့ရှိရင်မိုးရွာတယ်မိုးမလုံတာတွေရှိတယ်အဲ့လိုမျိုးမိုးရွာတဲ့အတွေ့ဒီခြင်းနေရင်နေအများကြီးရှိတယ်ခြင်းနေရတဆင့်ရင်ကောင်းကနေတဆင့်ကူးဆက်တဲ့ယောဂါတွေဝင်းပြက်ဝင်းလျှောအဲယောဂါတွေအများကြီးရှိတယ်ပေါ့နော်အဲ့တော့အဲ့ဒီသူတို့တွေအတွက်လိုအပ်တဲ့အကူအညီကိုဒီကနေပြီးတော့လူရှင်နေစီကနေပြီးတော့တက်နိုင်ကြများလူငွေကောက်ခံတာတွေရှိတယ်နောက်ပြီးတော့တစ်ပတ်တစ်ခါနှစ်ပတ်တစ်ခါအစားအသောက်တွေချက်ပြုတ်ပြီးတော့ရောင်းပြီးတော့ဒီအလှူခံတာပေါ့နော်အဲ့တော့ရောင်းရတဲ့ငွေကိုစုဆောင်းပြီးတော့ပို့ကြတာတွေလည်းရှိပါတယ်ဆိုတော့ငွေအားရောစိတ်ဓာတ်အားဖြင့်ရောတက်နိုင်ကြအကူအညီနေပါတယ်
လက်ရှိကတော့သူတို့ဒီစာဝင်နေရေးနောက်ဟိုကျမကြီးဆိုင်ရာပြုစုစောင့်ရှောက်မှုတွေအပါအဝင်ပေါ့သူတို့ရဲ့လိုအပ်ချက်တွေကတော့အများကြီးရှိနေတယ်ဆိုတော့ဒါတွေကိုထိထိရောက်ရောက်ကူညီနိုင်ဖို့ရောဘာတွေလုပ်နိုင်မလဲရှင်
TD 要不你还没水呢，这个样了，标价自然水，第六呀，过欧银过一月哦，一天呢，弄弄冲冲呢，变要难也讲通不，喏，第六呀，古说了先，把不落第六秒过耶。我一年有送别人家嘞，过年也要有送别人家嘞，什么兄弟？谁讲子耶？没得呀，南京嘞，没得呀，宁夏嘞，没得呀，在开大车的，俺的爷爷哦，突然比如洛阳街家呀嘞，哎呦，洛阳街家呀嘞，对，走路哈，没路啦，阿在家嘛一边在哪里去得，可怜的什么兄弟嘞？咱那一看没路啦，对对，出这片地空飘啥也可怜的嘛，什么兄弟？好啦，没接受呢，要家的。空调木材呀，药膏的，哎，农药的，伢的，这罗嘛，提干呀嘞，你说，体力要不要供应上多少？这么说，古农业，这么说，你舞蹈那一呀，比手那等待遇到的，谁讲的哟？啊，你别听某那一路些呢，大的别在那哦，啊，刚从大，来对嘛了，就开个，比的。其实呢，你路外就嘛表路也白，哎呦，老老在的，你有到那伊嘛，比你嘞干啦嘛咯，就嘛说的，路阿在阿姑尼的，哥哥人家嘞，过去怎么样？因阿呢，阿姑尼有单来怎么样？比呢，因爸你比如姑尼奶奶阿姑尼有来单来怎么样？有比咯，比如没有，我因身边比如就他多就往家养你的路一段。第一班产业，加码一，比如说上项目，那第二班产业嘞，做了也第三产业的，得到昂奖金来昂，第二班产业，比如说上项目的嘞，起码有阿米阿的，六百五六万嘞。
OK， 阿公收银的，他来第一单不咯？你们那个嘛，毕业的，一打算要干哪里嘛？别人一班加码一班嘛，你这边呢，住在哪里？这里的就细个嘞，我嘛的，我未必得起码了嘛。กูเป็นเนี่ยปัตตาบีโร่ซีซีจารุน้าวก้าวไปซีอย่างลูกดารุมาส่วนดีดีดารุนนั่งเงี้ยมาเรามาไปด้าตัวเลี้ยงกูที่ยังลงในเนี่ยสุรามิวเนี่ยชิจูเขียนอะไรเรามาชี้แกอ่ะปนน้องเจ้าแม่กูอยากได้สุยากูพิจารณาเรามาเสียหน้าติงในเด็กขาจารอดีลูกดูได้ละเรื่องเช่นนี้เดชุทุกที่ได้จำไม่กันนะมาเพราะเราที่แกมุ่ยพิจารณาเรื่อยๆตรงตามมีเลยเช่น
จำไม่กันนะมาเราคุณนั่นเปล่าเลยโควิดเปล่าเปลี่ยนเปล่าเลยเช่นยี่ที่มารู้เก่งกันนะนี่อยู่ที่เด็กข้ามาเห็นว่าที่อาจจะอาศัยอาศัยเลยเช่นแต่นี่เดี๋ยวโควิดสิ่งที่หาจะต้องเจอเลยปอนะจะต้องคนนั้นทางเราก็ซึ่งนั่งเกเรทำไมแม่กูสูรุ่งเสียงดีโควิดสิ่งที่เราสูรุ่งเสียงทางเราไปสิ่งเดียวแต่ทางเนี่ยเราไปดีที่บ้านมาตัวสิ่งไหนเนี่ยปอกูน่าจะยังกูน่าต้องมีว่าสิ่งไหนเนี่ยกว่านี่เดี๋ยวที่บ้านกูจะทางเจอเราไปเรา真系咧，古月这里咧嘛，包年咧，古月有个吃的包子的，吃的浓烈啊，面啦咧。那比如，这场比赛的交流性的，有些是咱们加买一点的那包，那哎，有加买一点的那里，差来比较些，提开一样呀呀咧，别的那个咧，大多数如果古说了些，那，而且呀，明年再古看咧，而且每月，只看看呀，加些咧。 而且每月人呢，看下来是的，而且每月过干的单呢，才干的单呢，所以按别的事业做。第六，没有体改单呀，呢，把这的别的哪里哪单呀，你对出来呢，加买一个在哪里啊？来不，俺们家的哦，是啦，头都要吧的。加呢，差那古些药膏的，经过第六没有体改单呀，对出来呢，药膏别的哪里啊？来，是的。 เสียงวิญญาณเราอันยาสุสีที่เอ็มลงนี่จ้าแม่เนี่ยทารยาเสียงวิญญาณจะพาว่าอย่างนี้เนี่ยคนนี้ก็หันเนี่ยปอนะคนนี้แล้วหันนี่เลยก็ยังสิเสือน่าจะไหวมากก็ยังแล้วจะข้ามาสิเดียดลูน่าอุโรแต่ไหนยังไม่เสียงวิญญาณกูตาปีนี่จ้าเลยสุดาเลยที่ยาวเลยทำไมไม่ได้รู้กูตาจ้าเลยอาจารย์อยากจะคุยที่ยาวไปไหมที่แกเราสั่งจริงสั่งโน้ตที่ว่าเรา จำมาอีพิจูสังชามูมาปีไหนเนี่ยด้วยลูดูนี่เนี่ยจำมาอีพิจูสังชามูอพยพว่ามาอย่างไหนเนี่ยด้วยจำมาอีเอชินีอาร์ดีสิ่งของสิ่งเล่ามาอย่างนั้นนั่นเช่นไรลูกเช่นอันนี้ดีช่วยว่าอะไรเอชินีอาร์ดีสิ่งนี้จะติดติดมาเลยตุยอาร์ดีที่ก็อย่างเอชินีกูดีจ้ากันละมาพิจูรีด้วยลูกเจ้าจำมาอีสังชามูดีเลยลงมาพิจารณาเรามีมาพิจารณาบ่เนาะไปลูกปงสันเนี่ยสับปีรอทิ้งเต็มปีรอมา พี่ดูเรื่องอันนี้เลยสังชามูเรื่องเลยยาอ่ะบ่กังซงพาเรื่องไหนไม่รู้โอ้ดาร์ทานี่เนี่ยเทมี่มีเลยบาริเนี่ยจะพิจารณาไหมเนี่ยเช่น โอเคกูเคสอะไรตัวเล็กกูสิงคโปร์มุ่ยอันนี้ที่เนี่ยหูยินสัญญาเลยบอกว่าบ่ไอ้ล่ะลูน่าฮะ ူဖြစ်တဲ့ယောဂပေါ်မှာမူတည်တယ်။သဘောကတော့ဟိုစောင့်လို့ရတဲ့ယောဂရှိတယ်။အရေးပေါ်ယောဂရှိတယ်။ဥပမာနှလုံးသွေးကြောပိတ်တဲ့ယောဂဆိုလို့ရှိရင်ဒီသွေးကြောကိုအဲခွဲစိတ်ပြီးတော့ပြန်မချဲ့နိုင်ခြင်းပါဒီသွေးကြောအနှလုံးသွေးကြောလေးတွေကျေလာအောင်အမောရနာရာတက်တာအောင်ဆေးပေးပြီးတော့ထိန်းထားလို့ရတယ်ဒါပေမဲ့အခုဗမာပြည်မှာဖြစ်နေတဲ့ဟာကဥအတက်ပေါက်တဲ့ယောဂနဲ့တူတယ်ဥအတက်ပေါက်ပြီဆိုလို့ရှိရင်ဘာနဲ့မှထိန်းထားလို့မရဘူးဒီဥအတက်ကြီးကိုခွဲထုတ်မှသာဒီယောဂကပျောက်သွားမှာဥအတက်ကိုခွဲမထုတ်လို့ရှိရင်အဲ့ဘာမဟုတ်တဲ့ဥအတက်ပေါက်တာဥအတက်ရောင်တာနေပြီးတော့ဘိုက်ထဲမှာရှိတဲ့ကိုအင်္ဂါတွေတစ်ခုလုံးကိုပြန့်နှံ့ပြီးတော့ဒီကိုဘိုက်ထဲမှာရှိတဲ့အင်္ဂါရက်တွေအကုန်လုံးပုံပြီးတော့မဖြစ်တဲ့ယောဂပိုဆိုးသွားတဲ့ယောဂဖြစ်နိုင်တယ်လေအဲ့တော့အဲ့ဒီလိုအလားတန်တူပါတယ်ဘာသာပြန်ဒီလိုမျိုးဈာကာလမှာဒီကျမ်းမာရေးခန္ဓာကိုပြင်ဆင်ဖို့အဲစ조사ပြီးတော့လှုပ်ဆောင်နေဆိုတာကခုနဥတက်ပေါက်တဲ့လူလိုပဲစောင့်လို့ကိုမရဘူးဒီတော်လည်းရမြန်မြန်ပြီးမှဒီစစ်ကောင်ကြီးဆိုတဲ့ဥအတက်ကြီးကိုမြန်မြန်ခွဲထုတ်ပြီးတော့မြန်မြန်အမြင့်ဖြုံမှသာဒီပြည်သူလူထုရဲ့ကျန်းမာရေးအခြေအနေတွေကအလားအလာကောင်းလာမယ်သဘောရှိပါတယ
်ခုလိုမျိုးအချိန်ပေးပြီးတော့ဖြေကြပေးတဲ့အတွက်ကျေးဇူးများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ကျမလည်းကျေးဇူးတင်ပါတယ်
ပါစင်ကျမ ాయి အမျိုးသမီးကန္နာကိုမက်ခင်ဖြူတွေတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတခါတော့တူတာဆောင်တဲ့အမေရိကန်တခွင်အစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်ခုတပတ်တူတာဆောင်တဲ့အမေရိကန်တခွင်အစီအစဉ်မှာအာဂါသခီးစင်တွေကနေဒေသဖွံ့ဖြိုးရေးအထောက်အကူပြုဖို့မျှော်လင့်နေကြတာဝယ်ယူပြီးတော့ကိုပိုင်ပစ္စည်းကိုဘာသာပြင်ဆင်ခွင့်ရရှိလှုပ်ရှားမှုစတဲ့အကြောင်းတွေကိုကိုအောင်ကစူးစီးတင်ပြထားပါတယ်ခင်ဗျာ
အမေရိကန်ဘီလီယံနာတစ်ခေကြီး Jeff Bezos ရဲ့အာဂါသခီးစဉ်ဇွန်လနေ့နေ့ကအောင်မြင်စွာပြန်သန်းနိုင်ခဲ့ပါတယ်။တခြားသူတွေလည်းလိုက်ပါတယ်။ Blue Origin Company ရဲ့အာဂါသခီးစဉ်ဟာဒုတိယမြောက်ဘီလီယံနာတဦးရဲ့ပထမဆုံးအာဂါသခီးစဉ်ဖြစ်ပါတယ်။ Blue Origin အာဂါသလွှတ်တင်ရမှာဒေတာကန်တွေကလည်းသူတို့ဒေတာအနေနဲ့ချိတ်လျှောက်ဖွံ့ဖြိုးတိုးတက်လာမယ်လို့မျှော်လင့်နေကြပါတယ်။ဒီအကြောင်းဆက်တင်ပြပေးပါမယ်။
5 4 Command and start 2 1
7 minutes second 20 ja khee jin ma Amazon online ziyang company ko thu daw du Jeff Bezos ne tu tacha du thong lai ba twa ba de gaba mie pyin a the 66 mile jaw gaba mie swae a looking ya ma minute a nei nge ja ni pi de naw mula lwet tin ya ne taim mwe de Texas pine ga Van Horn so de myo le ni ma pyan sin tat khe da wa ho rung ga raw di myo ne pawun jin twai ma mai long gan sai pyo yin ne ငွေမြွေလုပ်ငန်းတွေသာရှိခဲ့ရာကနေအခုလိုနီးပညာခေတ်မှာအာဂါသစူဇန်လေးလာရေးခီးစဉ်တွေလည်းရှိလာပြီးဖြစ်တာကြောင့်စီးပွားရေးဖွံ့ဖြိုးတိုးတက်မဲ့အလားလာတွေအပေါ်မျိုးကန်တွေကကျေနပ်အားရဖြစ်နေကြပါတယ်။ Van Horn မျိုးရုံး Becky Brewster ကအခုလိုပြောပါတယ်
What we're hoping is that after this big launch they'll start doing launches more frequently so
good looking be there now maja gen ma now that agatha khizin rue shi la ma wa blue origin lutin ne nia ani ma la yauk chi shu bo sa u to khu khu saup pi lo lamat rue ba ri yauk me tin ma de ai lo so yin la ji ja du ri ga van hong ga hotel rue ma ni ja pi sa taw sain rue ma sa now di myo ga chi sia rue ko le pat chi ja wa lai me lo tu ga pyo daw da wa Jeff Bezos ဟာ Blue Origin Company ကို2000ခုနှစ်မှာထူထောင်ခဲ့တာဖြစ်ပြီးအာဂါသယာဉ်လွတ်တင်မဲ့နေရာကိုတော့လူပေါင်း1800လောက်သာနေထိုင်တဲ့မြို့ကလေးရဲ့25မိုင်အကွာမှာတည်ဆောက်ခဲ့တာပါမြို့ကန်တဦးဖြစ်တဲ့ Broadway Cafe ပိုင်ရှင် Valentino Muro က
People are excited. We're excited.
အလုံးပြောင်းနေကြပါတယ်ဒီလိုမျိုးလေးအတွက်တော့အကြီးအကျယ်ပြောင်းလဲမှုပါဒီအာဂါသယာဉ်လွှတ်တင်မှုကြောင့်ဒီမျိုးလေးရောဒီဒေသခံတွေကိုပါအလုံးကသိကြမှာဖြစ်ပြီးတော့တခြားကသူတွေလည်းအလဲလာကြတာကြောင့်အလုတ်ကန်စီးပွားရေးအခွန်အလမ်းတွေကောင်းနေပါပြီလို့ဆိုပါတယ်1800ခုနှစ်နောက်ပိုင်းကာလ Texas Pacific ရထားလမ်းတိဆောက်ချိန်မှာဒီမျိုးလေးကိုထူထောင်ခဲ့တာပါပြည်နယ်ဝေးပြေးလမ်းမအမှတ်10ပေါ်မှာရှိတဲ့ဒီမျိုးလေးဟာအရင်ကတော့ဖြတ်တန်းသွားလာသူတွေညအိတ်ရနာရနေရပါခီးသွားသူတွေ tracker မောင်းသမားတွေဟာမျိုးလေးရဲ့ဟိုတယ်မှာအိတ်စားတောက်ဆိုင်တွေမှာစားရင်ခီးတစ်ထောက်ရနာကြပါတယ်အခုတော့အလဲလာသူအချို့လည်းရှိနေပါပြီ Texas ပြည်နယ် Houston မြို့ကနေအာဂါသယာဉ်လွှတ်တင်တာကိုလာရောက်ကြည့်ရှုသူ Howard Pointboff က
Blue Origin and some of the other competitors are all doing an excellent job.
Blue Origin အပါဝင်တခြားရှင်ပြိုင်ပွဲတွေကလည်းအာဂါသအထိတက်ပြီးတော့စူးစမ်းကြတာတကယ်ကိုကောင်းပါတယ်။ဖုန်း TV တွေကနေကြည့်လို့ရပေမဲ့ဓမ္မလာကြည့်ရတာနောက်ဒီအာဂါသယာဉ်တက်သွားတဲ့အတန်ကိုကြားရတဲ့အရသာကတော့ဘာနဲ့မှမတူပါဘူးလို့ဆိုပါတယ်။ Blue Origin Company ရဲ့ New Shepherd အာဂါသဒုံ င်းရင်မှာ Jeff Bezos နဲ့အတူသူ့ရဲ့ညီ Mark Bezos ခီးစဉ်မှာအသက်အငယ်ဆုံးဖြစ်တဲ့18နှစ်အရွယ်နယ်သာလန်နိုင်ငံသားအသက်အကြီးဆုံးဖြစ်တဲ့82နှစ်အရွယ် Wally Funk တို့လည်းပါဝင်ပါတယ်။သူဟာ American Leader ရဲ့အစောဆုံးကျတဲ့ထဲမှာပါဝင်တဲ့လေယာဉ်မှုတစ်ဦးဖြစ်ပြီးတော့အာဂါသယာဉ်မှုဖြစ်ဖို့လျှောက်ရမှာတော့အမျိုးသမီးဖြစ်နေတာကြောင့်ဆိုပြီးတော့ပယ်ချခံခဲ့ရဘူးပါတယ်။ခီးစဉ်အပြီးမှာ Jeff Bezos ကအခုလိုပြောပါတယ်
။ Build a road to space so thatOur kids and their kids can build.
လူငယ်တွေသူတို့ရဲ့မျိုးဆက်တွေအနာဂတ်မှာဆက်ပြီးတော့စူးစမ်းလေ့လာနိုင်ဖို့အာကသကိုသွားတဲ့လမ်းဖောက်တာပါ။ကမ္ဘာမြေမှာရင်ဆိုင်နေရတဲ့ပြဿနာတွေကိုအပြေရှာနိုင်ဖို့အခုလိုဆောင်ရွက်တာပါလို့ပြောသွားတာပါ။ Jeff Bezos စီးနင်းသွားတဲ့ဒုံးရင်ကိုပထမဆုံး American အာကသယာဉ်မှူး Shepard ရဲ့အမည်ကိုယူပြီးတော့ New Shepard လို့နာမည်ပေးထားတာပါ။Apollo 17အာကသယာဉ်လက်ကဘာပေါ်ဆင်းသက်တာ52နှစ်ပြည့်မြောက်တဲ့အချိန်မှာအခုလိုပြန်တန်းခဲ့တာပါခင်ဗျာ။စမတ်ဖုန်းနဲ့စိုက်ပျိုးရေးသုံးရင်တွေဝယ်ပြီးတဲ့အခါမှာကိုယ့်ဘာသာပြင်ဆင်ခွင့်ကိုတော့ပစ္စည်းရောင်းချတဲ့ကုမ္ပဏီတွေဘက်ကပိတ်ပင်ကန့်သတ်ထားပါတယ်။အခုခါမှာတော့ဝယ်ယူသူတွေဘက်ကလည်းသူတို့ဝယ်ယူပြီးဖြစ်တဲ့ကိုယ်ပိုင်ပစ္စည်းကိုကိုယ်တိုင်ပြင်ဆင်ခွင့်ရဖို့တောင်းဆိုလှုပ်ရှားရမှာသမ္မတဂျိုးဘိုင်ဒန်ရဲ့ထောက်ခံမှုလည်းအပြည့်အဝရရှိထားပါတယ်။ဒီအကြောင်းဆက်တင်ပြပေးမှာပါ။ကယ်လီဖိုးနီးယားပြည်နယ်ဘာကလေးမြို့မှာနေထိုင်သူတွေဟာသူတို့ဖုန်းပြက်ရင်အရှိစ်ရှရာတာရဲ့ဖုန်းပြင်ဆိုင်မှာလာပြင်ကြပါတယ်။သူကအသက်14နှစ်လောက်ကလေးကဖုန်းတွေကိုဘလို့ပြင်ရမလဲဆိုတာလေ့လာခဲ့တာပါ။စမတ်ဖုန်း၊ laptop ၊ computer တွေရဲ့ဘက်ထရီလဲရမှာဟိုရုံးကတော့လူတိုင်းနီးပါးကကိုယ့်ဘာသာလုပ်နိုင်ပေမဲ့အခုတော့တိတ်မလွယ်တော့ဘူးလို့ပြောပါတယ်။
As you can see there's no screws holding it down whatsoever
မူနီတက်ချက်ထားတာမဟုတ်ပဲကွန်နက်ကတ်ထားတာပါတက်ဘလက်အားလုံးလည်းဒီတိုင်းပါဒါကြောင့် battery limit ဆိုရင်အချိန်တော်တော်ကြာကြာလုပ်ရပါတယ်လို့ပြောထားတာပါတကယ်လို့သာတယောက်ယောက်ရဲ့ iPhone ကိုပြင်ဖို့ဖုန်းကိုဖြွင့်ပြလိုက်တဲ့နောက်မှာတော့ဒီဖုန်းကိုပြန်တက်ဆင်ပြီးပါဝါကိုဖြွင့်လိုက်တဲ့အခါမှာ3 base current ပေါ်လာပါတယ်ပစ္စည်းထုတ်လုပ်သူတွေကသူတို့ကလွဲလို့တခြားသူတွေမပြင်ဆင်နိုင်အောင်လုပ်တာပါဒီတိုင်းဆက်သွားနေမယ်ဆိုရင်တော့
repair shops like us
ဖုန်းကွန်ပျူတာပြင်တဲ့ဆိုင်တွေနောက်9နှစ်တောင်ခံမမဟုတ်တော့ပါဘူးလို့သူကပြောသွားတာပါ။အမေရိကန်ပြည်ထောင်စုမှာအထူးသဖြင့်ဤပညာကုမ္ပဏီတွေဟာသူတို့ထုတ်လုပ်တဲ့ပစ္စည်းကိုတခြားသူတွေမပြင်အောင်စည်းကမ်းတွေသတ်မှတ်ထားလို့ရှိပါတယ်။ဒါကြောင့်ကိုယ်တိုင်ပြင်ဆင်ခြင်းသူတွေကကုမ္ပဏီရဲ့အခုလိုကန့်သတ်မှုတွေဟာဒေတာကန်စီးပွားရေးလုပ်ငန်းလေးတွေကိုပျောက်ပြတ်သွားအောင်လုပ်တာဖြစ်ပြီးဝယ်ယူတဲ့ကုမ္ပဏီမှာပြင်ရင်လည်းပြင်ဆင်စရိတ်ကြီးလာကြောင်းမပြင်တော့ပဲပြစ်လိုက်ရတဲ့အတွက်စွန့်ပစ်ပစ္စည်းပိုများလာစေတယ်လို့ဆိုပါတယ်။ဒါကြောင့် iFix it လို့အဖွဲ့တွေကဒီပစ္စည်းတွေကိုဘလို့ပြင်ရမလဲဆိုတဲ့အချက်လက်တွေဝေမျှခဲ့ပြီးတဲ့နောက်ဒါကိုထုတ်လုပ်သူကုမ္ပဏီတွေကတီးပြီးတဲ့အခါမှာဒီအချက်လက်တွေကိုသူတို့ကတခြားသူတွေမသိနိုင်အောင်ကန့်သတ်လိုက်ပါတယ်ပြင်ဆင်ခွင့်ရရှိရေးလှုပ်ရှားမှုကိုဦးဆောင်နေသူတွေတဲ့ iFix it အဖွဲ့လည်းပါဝင်ပါတယ်အဖွဲ့ရဲ့ဦးဆောင်ညွှန်ကြားရေးမှူး Kyle Wings က
The idea of right to repair is based on laws that we have for automobiles.
ပြင်ဆင်ခွင့်ရရှိရေးတောင်းဆိုလှုပ်ရှားမှုဟာမော်တော်ကားကုမ္ပဏီတွေရဲ့စီးပင်းစည်းကမ်းတွေပေါ်မှာအခြေခံပါတယ်။ Massachusetts ပြည်နယ်မှာဆိုရင်မကြသေးခင်ကပြဋ္ဌာန်းလိုက်တဲ့ဥပဒေမှာဒေသခံဆက်ပြင်ဆရာတွေဟာကားထုတ်လုပ်တဲ့ကုမ္ပဏီတွေကအချက်လက်တွေကိုရယူပိုင်ခွင့်ရှိသင့်ပါတယ်လို့ဆိုပါတယ်။ဒါကြောင့် Ford 150ကားမျိုးကိုပြင်နေတယ်ဆိုရင် Ford ကားပြင်ဆိုင်မှာပဲဖြစ်ဖြစ်ရက်ကွက်ထဲကကားပြင်ဆိုင်မှာပဲဖြစ်ဖြစ်ကိုကြိုက်တာရွေးချယ်ခွင့်ရှိပါတယ်လို့ပြောသွားတာပါ။လွန်ခဲ့တဲ့သတင်းပတ်တုန်းကလည်းပြင်ဆင်ခွင့်ရရှိရေးလှုပ်ရှားမှုကိုထောက်ခံသူတိုးလာပါတယ်။သမ္မတဂျိုးဘိုင်ဒန်က
Without healthy competition big players can change.
ညနာတာရှင်ပြိုင်ခွင့်မရှိဘူးဆိုရင်ပိုအားကြီးသူကသူတို့လိုချင်တဲ့လောက်တောင်းတော့မှာပေါ့လို့ပြောသွားတာပါ။ကိုဗစ်ကရောဂါကိုထိန်းချုပ်နိုင်ပြီးနောက်အမေရိကန်စီးပွားရေးပိုအားကောင်းလာအောင်ဂျိုးဘန်းနဲ့အစိပ်ပိုင်းတည်းရဲ့အနေနဲ့သမ္မတဘိုင်ဒန်ဟာဝယ်ယူပြီးပစ္စည်းတွေကိုဘာသာစိတ်ကြိုက်ပြင်ဆင်ခွင့်ရှိအောင်ဆောင်ရွက်တာပါအမေရိကန်ပြည်နယ်တစ်ဝက်လောက်မှာလည်းပြင်ဆင်ခွင့်ရရှိရေးနဲ့ပတ်သက်ပြီးတော့ဥပဒေပြဋ္ဌာန်းဖို့ဆွေးနွေးခဲ့ကြပါတယ်ဒါပေမဲ့ဤပညာကုမ္ပဏီကြီးတွေရဲ့ကန့်ကွက်မှုတွေနဲ့လည်းကြုံနေရတာပါ Kyle Wings ကအခုလိုပြောပါတယ်
I'm optimistic that with
ကိုယ့်ရဲ့ပစ္စည်းရရှိသုံးနိုင်မှုသမရရဲ့အမိန့်ညွှန်ကြားချက်ဒါမှမဟုတ်ဥပဒေပြဋ္ဌာန်းပြီးတော့ဆောင်ရွက်တဲ့အပေါ်အကောင်းမြင်မျှော်လင့်ပါတယ်ဒါမှသာပျောက်ဆုံးနေတဲ့အခွင့်အရေးပြန်ရရှိမှာပါလို့ပြောသွားတာပါပြင်ဆင်ခွင့်ရရှိရေးသမရကသူ့ရဲ့လုံပိုင်ခွင့်အာဏာကိုအသုံးပြုပြီးဆောင်ရွက်ခဲ့ပြီးနောက်မှာတော့ဝယ်ယူသုံးစွဲသူတွေအတွက်လက်တွေ့အကျိုးကျေးဇူးခံစားရဖို့မျှော်လင့်နေကြပါတယ်ခင်ဗျာ
ကောင်းစီစဉ်တင်ဆက်တဲ့သုဒ္ဓဆောင်လင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ် VOA ကနေတောက်ကြနေညာပိုင်းမြန်မာဘာသာအစီအစဉ်တွေကိုညာဆင်လိုက်ထိဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်အခုတော့ဒီတောက်ကြနေညာအတွက်နောက်ဆုံးကြံရှိတဲ့အစီအစဉ်ဖြစ်တဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဒီအစီအစဉ်ကိုတော့ဒေါက်ခင်မျိုးသက်ကစီစဉ်တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
သ
ဗိုင်းရပ်စ်ပရောဂါဖြစ်ပေါ်တာအနည်းခဲကျော်လာပါပြီ။ COVID-19 ရောဂါပိုးအတွက်ထိရောက်ကောင်းမွန်တဲ့ကာဝယ်ဆေးတွေထုတ်လာနိုင်တာနဲ့အမျှဒီပိုးကဗီဇပြောင်းပြီးမျိုးစိတ်တွေအများပြားလဲပေါ်လာနေတာပါ။ဒီထဲကအန္တရာယ်ပေးနိုင်တဲ့မျိုးစိတ်တွေအတွက်လက်ရှိကာဝယ်ဆေးတွေရဲ့ထိရောက်မှုအခြေအနေကဘယ်လိုရှိပါသလဲ။အနုစီဝပေးတာပညာရှင်မခင်စာဝင်းပြကိုမြင်နေသူကြည့်ပြပေးပါဘူး။ဒီ COVID-19 နဲ့ပတ်သက်ပြီးတော့ဗီဇာပြောင်းတဲ့မျိုးကွဲတွေအများကြီးပေါ်နေပါတယ်။ဒီကုဆတ်မြန်ဗီဇာပြောင်းမျိုးကွဲတစ်မျိုးနဲ့တစ်မျိုးဘယ်လိုကွာလဲနည်းနည်းပြောပြပေးပါ
။ဟုတ်ကဲ့ပါဟုတ်ခု main concern variant of concern ဆိုရယ်လေးမျိုးအရင် focus လုပ်ပြီးတော့ပြောသားမှာပေါ့နော်ပထမတစ်ခုက alpha alpha ကပါလဲဆိုရယ် UK မှာတွေ့ခဲ့တဲ့မျိုးကွဲ beta ကတောင်အာဖရိကမှာတွေ့ခဲ့တဲ့မျိုးကွဲ gamma က brazil မှာတွေ့ခဲ့တဲ့မျိုးကွဲ delta ကအိန္ဒိယမှာတွေ့ရတဲ့မျိုးကွဲအဲ့ဒီလေးခုမှာဆိုလို့ရှိရင်အချင်းချင်းပါကွာလဲဆိုလို့ရှိရင် alpha နဲ့ delta အရင်ရှင်းမယ်ဆိုရင် alpha က UK ဟာ delta ကအိန္ဒိယဟာ alpha ကသူကဒီ spike protein မှာသူကတွေ့ခဲ့တဲ့ variant ကသူကဟို200ရှိတယ်ပေါ့နော်အာ delta ကသူကဒီ UK ကဟာ200လဲပါတယ်အပြင်ကိုသူကဒီ South Africa ပုံစံလေးလည်းနည်းနည်းပါတယ်အဲ့လိုမျိုးဖြစ်တဲ့အတွက်ကြောင့်သူကဒီသူ့ရဲ့ spike protein ကသူက alpha ထပ်နည်းနည်းပို့ပြီးတော့ပြန်လွယ်တယ်ဒါခါ South Africa ဟာနဲ့ UK ကဟာနဲ့ရှင်းမယ်ဆိုရင်သူတို့ mutation ဖြစ်နေတဲ့နေရာကမတူဘူး South Africa ကကြတော့ဗာလဲဆိုတော့သူကပို့ပြီးတော့ပြန်နိုင်တယ်သူကပို့ပြီးတော့ဒဏ်ခံနိုင်တယ်အဲ့ဒါကြောင့်မလို့သူက Johnson & Johnson တို့သူတို့စပြီးတော့တွေ့ခဲ့တဲ့အချိန်မှာ South Africa ကို South Africa strain စပြီးတော့တွေ့နေတဲ့အချိန်မှာဆိုလို့ရှိရင်ဒီ Johnson & Johnson တို့ဒီကာဝယ်ဆေးတွေနဲ့စမ်းကြည့်တဲ့အချိန်မှာသူရဲ့ efficacy ကညော့တာ efficacy ဆိုတာဆေးအနီးတင်စွမ်းအားပေါ့နော်ဆေးအနီးတင်စွမ်းအားနည်းနည်းညော့တဲ့အတွက်ကြောင့်မို့တော်တော်လေးတော့စိုးရိမ်ခဲ့သေးတယ်ဒါပေမဲ့အခု South Africa ဟာကသူရဲ့ပြန်နှုံးကဒေါက်တာလောက်မပြင်းဘူးအဲ့လောက်မပြင်းခဲ့တဲ့အတွက်ကြောင့်မို့သူကတခြားနေရာကြီးတိတ်မပြတ်နဲ့ South Africa မှာလည်းရှိနေတယ်ပြန်လာလည်းပြန်နေတယ်ပေါ့ဒီ spike protein ကိုထုတ်တဲ့မျိုးဗီဇာအပိုင်းလေးတစ်ခုမှာဆိုလို့ရှိရင်ဒီ South Africa ကဖြစ်တဲ့ဟာလေးမှာဖြစ်တဲ့ဟာ3နေရာရှိတယ်ဆိုအဲ့3နေရာလေတစ်နေရာကဒေါက်တာမှာတွေ့ရတယ်ဒေါက်တာမှာတွေ့ရတဲ့အတွက်ကြောင့်မို့သူကပြင်းလဲပြင်းတယ်အာပို့ပြီးတော့လည်းပြန်ပြီးတော့လွှဲတယ်ပေါ့နော်အဲ့ဒီတော့ကြောင့်မလို့ဆိုတော့အကုန်လုံး South Africa ဟာအကုန်လုံးမျိုး characteristic အကုန်လုံးမရဘူးအာဒီလို United Kingdom က characteristic လည်းအကုန်လုံးမရဘူးသူကလည်းသူတတ်တတ်ပြီးတဲ့ characteristic တစ်ခုဖြစ်လာတယ်ပေါ့အဲ့ဒီတော့ကြောင့်ဒါ Delta တတ်တတ်အာ Gamma ဆိုလို့ရှိရင်က Brazil ကဟာ Brazil နဲ့ South American တိုင်းပြည်အချို့မှာသူတို့တွေ့ခဲ့တယ်ဒါပေမဲ့သူတို့အဲ့ဒီမှာတင်ရပ်သွားတယ်သူတို့ကဒီတစ်ကမ္ဘာလုံးကိုပြန်တဲ့အဆင့်ထိမရောက်လာပါနဲ့ပြန်ပြီးတော့ညိနေတယ်နော်အခုဒီ delta ကသူကအခုတက်နေတော့မယ်တက်နေတော့မယ်အပြင်ကိုသူကတခြားကိုပြန်နေဟာမှလည်းသူကပြန်နေတော့မယ်ဆိုတဲ့အခါကျတော့ဒီ delta ကနေပြီးတော့ထပ်ပြီးတော့ပြောင်းနိုင်ပြီထပ်ပြီးပြောင်းမှဘာပြောင်းလဲဆိုတော့ကျွန်တော်တို့မသိသေးဘူးထပ်ပြီးပြောင်းမဲ့ဥစ္စာမှလည်းပို့ပြီးဒဏ်ခံနိုင်တဲ့ဟာမျိုးဖြစ်လာတယ်ဆိုလို့ရှိရင်ကာဝယ်ဆေးတွေကလုံလောက်ပါအောင်မလားဆိုတဲ့စိုးရင်စရာပေါ့နော
်ကာဝယ်ဆေးတွေအခုအများကြီးပဲထွက်နေတယ်ကာဝယ်ဆေးတွေလည်းဟိုထိုးပေးနေတယ်ပေါ့နော်အခုအမေရိကထုတ်တဲ့ Moderna နဲ့ Pfizer BioNTech ကထုတ်တဲ့ဥစ္စာတွေကစိုးရိမ်နေရတဲ့ဒီဗီဇာပြောင်းမျိုးကွဲတွေအကုန်လုံးနိုင်နေသလား
Pfizer နဲ့ Moderna ကတော့အခုလောလောဆယ်အထိတွေ့ရတဲ့အချိန်တွေမှာသူတို့ကနိုင်နေတယ
်ဒီတရုတ်ကလာတဲ့ Sinovac ဆိုတော့ထိရောက်မှုအတိုင်းတာဘယ်လောက်ရှိတယ်လို့သိတာပါ
သူတို့ကြေညာတဲ့အရာကတော့60နဲ့80ရာခိုင်နှုန်းကြားဆိုပြီးသူတို့ကြေညာထားတယ်ဆိုတော့ဒီမှာတွေးလိုက်တယ်အခုဒီ Sinovac ကိုသုံးနေတဲ့အခြားတိုင်းကြီးတွေမှာဆိုလို့ရှိရင် VNN ရှိမယ် Philippines ရှိမယ် Philippines ဆိုလို့ရှိရင် Sinovac ကိုသူတို့ဒီ June 18ရက်နေ့မှာသူတို့ကြားခဲ့တယ်ဆိုပြီးသူတို့စပြီးတော့လုပ်နေပြီဆိုပြီးတော့သူတို့ကြေညာထားတဲ့ဟာရှိတယ်သူတို့ဒီစီမာဘလောက်အချိန်ကြီးကောင်းတယ်လဲဆိုတဲ့ဟာကိုအာကိုကကြည့်ပြီးတော့ဒီ Sinovac ရဲ့အခြေအနေကိုကျမတို့ကပြန်ပြီးတော့သုံးသပ်သွားအောင်ပါเนาะဘာလို့လဲဆိုတော့ UAE မှာသူတို့သုံးနေဆိုတာရှိတယ်ဒါပေမဲ့ UAE တို့ဘာလို့ဖတ်မှာဒီလောက်ထိဆိုးဆိုးဝါးဝါးကြီးဖြစ်နေတဲ့ဥစ္စာမျိုးမတွေ့ရတဲ့အတွက်ကြောင့်မို့လို့ Asia type population Asia dog population မှာ Sinovac သုံးတဲ့ဥစ္စာဒီဘယ်လောက်ထိကာကွယ်ပေးနိုင်လဲ Asia dog population မှာ Delta ပြန့်တဲ့အချိန်မှာ Sinovac ကိုသုံးတဲ့ဟာမှာဘယ်လောက်ထိကာကွယ်ပေးနိုင်လဲဆိုတော့အဲ့ဒီအချိန်မှာ data ရလာတော့မှပို့ပြီးတော့ကျမတို့ပြောနိုင်ပါလိမ့်မယ်
အလားတူပဲပေါ့နော်ရုရှား Sputnik 5ပါလေဒီတိုင်းပဲပေါ့နော
်ဟုတ်ရုရှား Sputnik ဆိုရဟာလေကိုရုရှားမှာဆိုလို့ရှိရင်သူတို့တိုင်းပြည်အထုတ်တဲ့ Sputnik ကိုတော့မှသူတို့ကအစင်ပြေပါမလားဆိုတဲ့ဒီလိုတန်တရားစိတ်ရှိတယ်ပေါ့နော်ဘာလို့လဲဆိုတော့သူတို့ရဲ့ဟာဒီ Sputnik ကလည်းအမြန်ကြီးထုတ်လိုက်တဲ့အတွက်ကြောင့်မို့လို့ ဟိုတိတိကျကျဒီအမေရိကဟာလို့ face on face to face 3အဲ့လိုမျိုးတွေသွားတာကို data အကုန်လုံးဖြန့်ပြတာတို့ကအဲ့လိုမျိုးတွေမရှိဘူး FDA ဟိုအရေးပါအဲ့လိုမျိုးတွေမရှိခဲ့တဲ့အတွက်ကြောင့်မို့ဖြန့်နေတာတော့ကြာပြီဒါပေမဲ့ပြည်သူတွေထဲမှာဆိုတော့ဒီဟာကိုထိုးတာဒီတကယ်ကောအဆင်ပြေမလားဆိုတဲ့တန်တရားစိတ်ဖြစ်အဲ့တော့ဒီ Sputnik ကဘယ်လောက်ထိအဆင်ပြေမလဲဆိုတဲ့ဟာလဲဒီ Sputnik ကိုလက်ခံရရှိတဲ့အာရှလူဦးရေအာရှသားလူဦးရေမှာ Sputnik ကိုလက်ခံရရှိတဲ့ဒီ Deltaဘယ် string ကလည်းစာရီးပြန်နေတဲ့အချိန်အဲ့ဒီခါကျတော့မှသူတို့ရဲ့ထုတ်ပြန်တဲ့ဟာကိုအခုဆိုဥပမာဆိုလို့ရှိရင် Filipino Vietnam တို့ဆိုလို့ရှိရင်တော်တော်လေးဝင်လင်းမြင်သာမှုရှိတယ်ဒီတိုင်းပြည်တို့မျိုးတွေကလည်းဒီ Sputnik တို့ Sinovac တို့ကိုသူတို့ကလက်ခံရရှိမှဖြစ်တဲ့အတွက်ကြောင့်မလို့အဲ့ဒီခါကျတော့မှသာကျမတို့ကအော်ဒီလိုကတိုင်းပြည်မျိုးမှာဒါမျိုးသုံးတဲ့ဟာဒီဘယ်လောက်အထိကာကွယ်မှုပေးနိုင်လဲဆိုတဲ့ဟာမျိုးကျမတို့သေချာချာပြောပြနိုင်မှာဖြစ်ပါတယ်ရှင
်အိန္ဒိယလာတဲ့ဒီ AstraZeneca ကိုထိုးလို့ရှင်
အခုလောလောဆယ်အထိကတော့ဒီအိန္ဒိယဘက်ကလာတဲ့ AstraZeneca သူတို့ဒါ UK formula အတိုင်းဆိုတဲ့ခါကြတော့80ရာခိုင်နှုန်းလောက်တော့သူတို့ကာကွယ်ပေးနိုင်တယ်ဆိုတဲ့ဟာမျိုးတော့ရှိနေသေးတယ်ဒါပေမဲ့ခုနကကျွန်မပြောသလိုပဲပေါ့နော်သူတို့ဒီမျိုးဒီကာကွယ်ဆေးကိုခံနိုင်ရအားရှိဖို့အတွက်တစ်ဆင့်လုပ်ပေးနိုင်တယ်လှေကလေးပုံစံလိုမျိုးဖြစ်သွားနိုင်တယ်ပေါ့အဲ့ဒီအတွက်ကြောင့်မို့လို့ဟိုဒီကိုကဒါကိုအခုမခံရခင်မှာအရင်ကာကွယ်ဆေးအရင်ရှိထားဖို့လိုတယ
်မခင်စာဝင်ပြေပါNew England ဆေးပညာစာဆောင်ရဲ့ထုတ်ပြန်ချက်အရ American ထုတ် Pfizer ကဝယ်ရှိဟာ India မျိုးကွဲတဲ့ Delta အတွက် 88 ရာခိုင်နှုန်းနဲ့ Britain မျိုးကွဲတဲ့ Alpha အတွက် 93 ရာခိုင်နှုန်းထိထိရောက်မှုရှိပြီး India ထုတ် AstraZeneca Covishield ကတော့ Delta အတွက်ရာနှုန်း60နဲ့ Alpha အတွက် 66 ရာခိုင်နှုန်းထိထိရောက်မှုရှိတယ်လို့ဆိုပါတယ် Delta မျိုးတဲ့အတွက်ကဝယ်ရှိအများစုကအကာအကွယ်ပေးနိုင်ပေမဲ့အခုခါကမ္ဘာလူရေရဲ့30ရာခိုင်နှုန်းလောက်ပဲကာကွယ်ဆေးထိုးနိုင်သေးတယ်လို့မြန်မာအပါအဝင်နိုင်ငံအတော်များများမှာကာကွယ်ဆေးတွေရဖို့လိုအပ်နေတယ်ဆိုတာကိုတင်ပြရင်ဒီသတင်းပတ်သက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြန်ဆက်ရအောင်နော
်။တော်ရရှင်နေခုနားဆင်ခဲ့ရတာကတော့ဒေါက်ခင်မျိုးသက်စီစဉ်တင်ဆက်တဲ့သိပ္ပံနဲ့နည်းပညာအစီအစဉ်ဖြစ်ပါတယ်။ VOE ကနေတောက်ကြတဲ့ညပိုင်းနောက်ဆုံးရသတင်းတွေကိုဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။အခုတစ်ခါတော့နောက်ဆုံးရသတင်းချင်းချုပ်ကိုတလဲချင်ညာပေးမှာဖြစ်ပါတယ်ခင်ဗျာ။မနက်ကမှလွန်ခဲ့တဲ့24နာရီအတွင်းဓာတ်ခွဲနမူနာပေါင်း 13,489 ခုကိုစစ်ဆေးခဲ့ရမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူအရေအတွက် 9,506 ဦးရှိခဲ့ပြီးသေဆုံးသူအရေအတွက်က326ယောက်ရှိခဲ့တယ်လို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကဒီကနေ့ည7နာရီထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဒီကနေ့ညထိဆိုရင်ပိုးတွေ့သူစုစုပေါင်း 25,880 ရှိပြီဖြစ်ပြီးတော့သေဆုံးသူကစုစုပေါင်း6459ယောက်ရှိသွားပြီဖြစ်ပါတယ်ကိုဗစ်ကူးစက်မှုထိန်းချုပ်ရေးအတွက်ဇူလိုင်လ18ရက်နေ့ကနေ25ရက်နေ့ထိအများပြည်သူအလုပ်ပိတ်ရဖြစ်သတ်မှတ်ထားပြီးတော့အခုတခါဇူလိုင်လ26ရက်နေ့ကနေဩဂတ်စ်လ1ရက်နေ့ထိကိုလည်းထပ်တိုးသတ်မှတ်ကြောင်းဒီနေ့ည8နာရီသတင်းမှာကြေညာသွားခဲ့ပါတယ်ဒီကနေ့မနက်ပိုင်းကမြန်မာနိုင်ငံရဲ့နာမည်အစိုးဆုံးအင်းစိန်အကျဉ်းထောင်ထဲမှာစစ်ဆေးရဆန့်ကျင်တခြင်းတွေဆိုနိုင်ငံရေးရာတောင်းဆိုတဲ့ကြွေးကြော်သံတွေအော်ဟစ်ပြီးတော့ဆန္ဒပြခဲ့ကြပါတယ်အဘိသတင်းဌာနကရတဲ့ဗီဒီယိုဖိုင်ထဲမှာတော့အင်းစိန်ထောင်သားကလမ်းတစ်ခုရဲ့မြင်ကွင်းနဲ့အတူရာထူးကဖယ်ရှားခံခဲ့ရတဲ့ဒေါက်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်တို့ကိုလွတ်ပေးဖို့တောင်းဆိုတယ်နေလဲကြားခဲ့ရပါတယ်နိုင်ငံရေးမှုနဲ့တရားစွဲခံထားသူအလုံးချက်ချင်းလွတ်ပေးဖို့အကျဉ်းထောင်စီးမင်းဥပဒေနဲ့ဖျက်သိမ်းဖို့နဲ့ကိုရိုနာဗိုင်းရပ်စ်ပြန်ပွားကူးစက်နေတဲ့အခုလိုကာလမှာနာမကျန်းဖြစ်သူတွေအတွက်ကျန်းမာရေးစောင့်ရှောက်မှုရဖို့စားရတယ်ကိုဆန္ဒပြအကျဉ်းသားတွေကတောင်းဆိုခဲ့ကြကြောင်းအမီမဖော်လို့တဲ့ရှေ့နေတယောက်ကလည်း AP သတင်းကိုပြောပါရတယ်။တရုတ်နိုင်ငံထုတ် Sinopharm COVID-19 ရောဂါကာကွယ်ဆေးနှစ်သန်းဒီသတင်းပတ်တွင်မြန်မာနိုင်ငံကိုရောက်ရှိဖို့ရှိတယ်လို့တာဝန်ရှိသူတွေကပြောကြားထားပြီးတော့ဒီထဲကဆေးလုံးရေ 93,600 ကျော်သာပြည်နေကရောက်ခဲ့တဲ့ကြောင်းမြန်မာနိုင်ငံဆိုင်ရာတရုတ်တန်ရုံရဲ့ Facebook စာမျက်နှာမှာဖော်ပြထားပါရခင်ဗျာ။ဒီညအတွက်သတင်းချင်းချုပ်ကတော့ဒီလောက်ပါပဲ။အခုညအစည်းအဝေးထုတ်လို့ရေးမှုကကိုအောင်မြတ်သူဖြစ်ပြီးတော့အင်ဂျင်နီယာကတော့ Audrius Regis ဖြစ်ပါတယ်။ VOA American အသံရဲ့တောက်ကြနေညပိုင်းမြန်မာဘာသာအစည်းအဝေးကိုည9နာရီကနေ10နာရီထိလိုင်းနိုမီတာ31 32နဲ့58တို့ကနေအသံလွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောရရှင်နေအားလုံးကပေးအန်ရကနေအမြန်ဆုံးကြော်လွားပြီးတော့လူရပန်းနိုင်ကိုလည်းအမြန်ဆုံးရှောက်လန်းနိုင်ကြပါစေလို့ဆန္ဒပြုပါတယ်ခင်ဗျာ။ကျွန်တော်ရန်နိုင်ပါ
This program has